Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင်။ VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ9ရက်ကြာသပတေးနေ့နေနေခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။လိုက်တိုမီတာ24 40 51တို့အပြင်လိုက်လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါအာဖဂန်နစ္စတန်နိုင်ငံကနေစင်လုံကားလေယာဉ်တွေကိုနိုင်ငံကထွက်ခွင့်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတာလီဘန်တွေကိုတောင်းဆိုလိုက်တဲ့သတင်းမြန်မာနိုင်ငံမှာခုခံစစ်ဆင်နွှဲဖို့အန်ယူဂျီမျိုးသားညီညွတ်ရေးဆွေးနွေးကတိုက်တွန်းတဲ့ပေါ်ကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေဟောင်းနေအပါအဝင်နိုင်ငံတကာသံဝင်ကစိုးရိမ်နေတဲ့တဲ့စရိုက်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုခမောင်စိုးမင်းနဲ့သူပြောပြပေးတော့မှာပါ
။ကောင်းပါပြီရှင်။ပြီးခဲ့တဲ့သတင်းပတ်တွေတုန်းကရန်ကုန်မှာဖမ်းဆီးခံလိုက်ရတဲ့ VOA မြန်မာပိုင်းရဲ့ဆောင်းပါရှင်ဦးစီသူအောင်မြင့်နဲ့ BBC ရဲ့ခန်းစားကြည့်အစီအစဉ်ကိုတင်ဆက်သူမတ်တထိုက်ခိုင်တို့ရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါသလဲ။
မနက်ထက်ခိုင်မှုကြတော့ဗဟမ905 desk ကြီးနဲ့ဆွဲတယ်။ဘင်္ဂလားဒေါင်းမှာဆက်ကုန်တဲ့နဲ့ဆွဲတယ်။ဟိုက905ကြာကြီးနဲ့ဆွဲတာကကြာစီအောင်နဲ့သူ့ငန်းမကကြီးနဲ့မင်းတို့ကြတာလေ
။အကျိုးဆောင်ရှင်းနေဥက္ကမောင်မြင့်က VOA ကိုပြောသွားတာပါ။နောက်ပိုင်းတရင်ပေးပို့ချက်ကိုထုံးလင်းတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါနိုင်ငံတော်ဝန်ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတော့လူတွေထိခိုက်ဒဏ်ရာရခဲ့တဲ့အချိန်နေနေဆက်ဂိတ်တွေတရားဝင်ပိတ်ထားပေမဲ့တရုတ်ကုန်စည်တွေဝင်လာနေစေသတင်းပေးပို့ချက်နဲ့အတူဥကျော်စံသာရဲ့မြမရေးသုံးသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါ။
အာဖဂန်နိုင်ငံမာဆာယီရှရစ်နိုင်ငံကလေဆိပ်မှာအမေရိကန်တွေနဲ့အန်တီယချိုမှာစိုးရိမ်ရတဲ့အာဖဂန်တွေလိုက်ပါလာတဲ့လေယာဉ်တွေပိတ်မိနေကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲစစ်လုံကားလေယာဉ်တွေကိုနိုင်ငံကထွက်ခွာဝင်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတာလီဘန်တွေကိုတောင်းဆိုလိုက်ပါတယ်
။ As of now, the Taliban are not permitting the charter flights to depart.
အခုချိန်ထိစစ်လုံကားလေယာဉ်တွေကိုတာလီဘန်တွေကထွက်ခွင့်မပေးသေးပါဘူး။တချို့ခီးစဲတွေမှာထောက်ထားပြည့်စုံမပါဘူးဆိုပြီးပြောနေပါတယ်လို့ဂျာမနီနိုင်ငံ Rheinstein Litescan မှာဂျာမန်နိုင်ငံကြားရေးဝန်ကြီး Heiko Maas နဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ဝန်ကြီး Blinken ပြောဆိုလိုက်တာပါစစ်လုံကားလေယာဉ်တွေထွက်ခွာခွင့်ရဖို့အမေရိကန်ကဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းပြောပါတယ်အမေရိကန်နိုင်ငံသားတွေနဲ့ Afghanistan နိုင်ငံမှာဆက်နေမယ်ဆိုရင်အန်ဒီယချိုဝန်နိုင်နဲ့ Afghan နိုင်ငံသားတွေနိုင်ငံမြောက်ပိုင်းက Masai Sharif လေဆိပ်ကနေမထွက်နိုင်ဖြစ်နေကြပြီးအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကလုံလောက်တဲ့အကူအညီမရဘူးဆိုပြီးလေယာဉ်ထွက်ခွာခွင့်ရဖို့စီစဉ်နေသူတချို့ကပြောတဲ့အကြောင်းလဲတင်းနေမှာဖော်ပြနေတာပါအမေရိကန်ဆိုရရဲ့နှောင့်နှေးမှုတွေနဲ့ပြက်ကွက်မှုတွေပေါ်စိတ်ပြက်ဒေါသဖတ်မိတဲ့အကြောင်းလဲသမရရဲ့ဒီမိုကရက်တစ်ပါတီကတက်လက်တော်အမတ် Richard Blumenthal က Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ
်အာဖဂန်နစ္စတန်သမရဟောင်း Ashraf Ghani ကပြီးခဲ့တဲ့ဩဂုတ်လအတွင်းသူ့နိုင်ငံကနေ Arab Sofa များပြည်ထောင်စု UAE နိုင်ငံကိုထွက်ပြေးရတာဟာကာဘူးမြို့တော်ရဲ့လမ်းမတွေပေါ်မှာသွေးချောင်းစီးမဲ့အရေးကိုရှောင်ရှားဖို့အတွက်ဖြစ်တယ်လို့မနေ့ဗုဒ္ဓဟူးနေ့ကပြောပါတယ်ဒါအပြင်နိုင်ငံပိုင်ငွေတွေကိုခိုးယူတည်သွားတယ်ဆိုတဲ့စွပ်စွဲချက်ကိုလည်းညှင်းပယ်လိုက်ပါတယ်။အသက်82နှစ်ရှိသမရဟောင်းဂါနီကသူ့အနေနဲ့အနည်း20တိုင်တိုင်ဒီမိုကရေစီအစိုးရအတွက်အလုပ်လုပ်ခဲ့ပေမဲ့တိုင်းပြည်ရဲ့တည်ငြိမ်မှုတိုးတက်မှုရရှိအောင်မလုပ်နိုင်ခဲ့ကြောင်းတော့ဝန်ခံလိုက်ပါတယ်။ UAE နိုင်ငံကလည်းသူ့ကိုလူသားချင်းစာနာမှုအရာလက်ခံပေးထားတာလို့ပြောပါတယ်။ Russia IAEA သတင်းဌာနကတော့သူဟာထွက်ပြေးခဲ့စဉ်ကားလေးစီးနဲ့ရဟတ်ယာဉ်တစ်စင်းပေါ်မှာနိုင်ငံပိုင်ငွေတွေအပြည့်တည်သွားခဲ့တယ်လို့ဖော်ပြထားပါတယ်။တခြားသတင်းဌာနတစ်ခုကလည်းသမရဟောင်းကသူနဲ့အတူဒေါ်လာတန်169တန်ယူဆောင်သွားတယ်ဆိုပြီးတာဂျီကစ္စတန်နိုင်ငံဆိုင်ရာအာဖဂန်သမ္မတကြီးကစွပ်စွဲထားကြောင်းဖော်ပြထားပါတယ်။အာဖဂန်သမရဟောင်းအက်ရှရတ်ဂါနီကတော့သူ့ပိုင်ငွေတွေကိုကုလသမဂ္ဂဒါမှမဟုတ်လွတ်လပ်တဲ့စင်းစစ်တွေနဲ့စစ်ဆေးတာကိုခံယူနိုင်ကြောင်းပြောပါတယ်။အာဖဂန်နိုင်ငံကတိုလိုသတင်းဌာနကအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့အမေဖြစ်တခုလွှင့်သားတဲ့အထက်မှာသတင်းတောက်ကအာဖဂန်သမ္မတဟောင်းထွက်ပြေးဖို့အတွက်အကူအညီပေးခဲ့တလားလို့မေးခဲ့ပါတယ်။ထွက်မပြေးခင်တညကသူ့အနေနဲ့အသက်သေဆုံးတဲ့အထိတိုက်ပွဲဝင်သွားမယ်လို့ပြောခဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ
။အီသီယိုးပီးယားနိုင်ငံတစ်ဂရိတ်ဒေသကအန်ဖာရာအရက်မှာ နှစ်ရက်တွင်အရသာ120တပ်ဖြတ်ခံခဲ့ရတဲ့ဆိုတဲ့သတင်းဟာမှန်မှန်ကန်တဲ့အကြောင်းသဘုံတပ်ဖွဲ့တွေကညှင်းဆန်လိုက်ပါတယ်။စက်တင်ဘာလ1ရက်နဲ့2ရက်နေ့တွေမှာအရသာ120အသက်ခံရတဲ့အကြောင်းဒေသခံအာဏာပိုင်တွေကိုကူကပ်ပြီးရိုက်တာသတင်းဌာနကပုံထူးနေမှာဖော်ပြလိုက်တာပါ။ဒီဘက်မျိုးကနေ10ကီလိုမီတာလောက်အကွာမှာရှိတဲ့ကျေးရွာတရာကရွာသားတွေလို့ယူဆရတဲ့အလောင်းတွေကိုတွေ့ရှိတဲ့အကြောင်းဒေသခံတာဝန်ရှိသူတွေကပြောဆိုခဲ့တာပါ။ဒီဂရိတ်ပြည်သူ့လူမျိုးရေးတပ်ဦးသဘုံအဖွဲ့ကတော့လောက်ကျန်ဆွဆွဲချက်ဖြင့်ပုံထူးနေနှောင်းပိုင်းမှာပဲကြေညာချက်ထုတ်ပြန်ညှင်းဆန်ထားပါတယ်။ရက်စက်ချမ်းကျုပ်တဲ့လောက်ရက်တွေကိုလွတ်လပ်စွာစုံစမ်းဖော်ထုတ်ဖို့တောင်းဆိုတဲ့အကြောင်းနဲ့ဆွဆွဲချက်တွေကိုတည်ပြုနိုင်အောင်သူတို့ထိန်းချုပ်ဟာနေမြေမှာသတင်းမီဒီယာတွေကိုလွတ်လပ်စွာတွာလာခွင့်ပြုလို့တဲ့အကြောင်းလဲအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။သတင်းတိုင်းသာမှန်ခဲ့မယ်ဆိုရင်တော့ MRI ရက်ကိုသိမ်းပက်လိုက်ပြီးနောက်ပိုင်းဒီဂရီဒေတာကသဘုံတက်ဖွဲ့ရဲ့ပထမဆုံးအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်နိုင်တဲ့အကြောင်းလဲရိုက်တာသတင်းဌာနကဖော်ပြထားပါတယ်။
ပြည်ထောင်နိုင်ငံပဲရစ်မြို့မှာပြီးခဲ့တဲ့2015နိုဝင်ဘာလကအကြမ်းဖက်မှုနဲ့ဆက်ဆက်ပတ်သက်သူ20ကိုမနေ့ဗုဒ္ဓဟူးနေ့ကတရားရုံးမှာစတင်ကြားနာပါတယ်။တရားခံ6ဦးကိုတော့မျက်ကွယ်မှာစွဲချက်တင်ခဲ့ပြီးအဲ့ဒီအထက်က5ဦးကတော့အီရတ်ဒါမမဟုတ်စီးရီးယားနိုင်ငံကစစ်ပွဲတွေမှာတေဆုံးခဲ့တယ်လို့ယုံကြည်ရကြောင်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်။ပြင်သစ်နဲ့ဘယ်ဂျီယံနိုင်ငံသားအများစုပါဝင်တဲ့အစ္စလာမစ်နိုင်ငံတော် IS အဖွဲ့ဝင်9ဦးကပဲရစ်မြို့ကအာကစားကွင်းတစ်ကွင်းဂီတဖျော်ဖြေပွဲတစ်ခုနဲ့စားတောက်ဆိုင်တွေဘားကလပ်တွေကိုတပြိုင်တည်းအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်လူပေါင်း130သေဆုံးပြီးအနည်းဆုံး490လောက်ဒဏ်ရာရရှိခဲ့ပါတယ်။အဖွဲ့ဝင်10ဦးပါဝင်တဲ့အကြမ်းဖက်အဖွဲ့နဲ့သူတို့ကိုကူညီခဲ့သူဆာလက်အဒန်ဆလန်ဆိုသူကိုတော့အသက်ရှင်နေစေဖမ်းမိခဲ့ပါတယ်။သူကိုတော့ဘရာဆဲမြို့မှာဖမ်းမိခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာလိုက်ပြီးခုခံစစ်ဆင်နွှဲဖို့ NUG မြို့သားညီညွတ်ရေးအစိုးရကတိုက်တွန်းလိုက်တဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေဟောင်းနေပါဝင်နိုင်ငံတကာတိုင်ဝန်ကစိုးရိမ်နေပါတယ်။ခုခံစစ်ဆင်နွှဲဖို့ကြီးညာလိုက်တဲ့အပေါ်စိတ်မကောင်းဖြစ်ရကြောင်းနဲ့စစ်အာဏာသိမ်းပြီးနောက်ပိုင်း9လလောက်အတွင်းအကြမ်းဖက်နှိမ်နင်းမှုတွေပေါ်နိုင်ငံတကာကတုံ့ပြန်မှုပြက်ကွက်နေတဲ့အတွက် NUG နဲ့လူလူကြားစိတ်ပြက်လက်ပြက်ဖြစ်နေတဲ့အခြေအနေအပေါ်နားလည်သဘောပေါက်တဲ့အကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာထူးချံပေးကောင်စီ SACM ကဗိုလ်ထုနေမှာထုတ်ပြန်ချက်ပြောဆိုလိုက်တာပါ။သူချန်ပီကောင်စီဖွဲ့ဝင်တူဖြစ်တဲ့ခရစ်စီဒိုတီကတော့အချမ်းဖက်လို့ရဟာမြန်မာပြည်သူတွေဘေးဒုက္ခကြုံနေရတဲ့အကြောင်းရင်းဖြစ်ပြီးအပြည့်မဟုတ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ NUG ရဲ့ဆုံးဖြတ်ချက်ကိုစာနာနားလည်ပေမဲ့နောက်ဆက်တွဲကြုံရမယ့်ရလဒ်ဒီပေါ်မှာစိုးရိမ်ကြောင်းလည်းပြောဆိုခဲ့တာပါ။အထူးချန်ပီကောင်စီဖွဲ့ဝင်နောက်တူဖြစ်တဲ့မာဆူကီဒရူဆမန်ကလည်းအရှိတော်အရှာနိုင်ငံများအသင်းအာဆီယံထူးခြားစေရဲ့မကြသေးခင်ကအပြည့်ရဖို့တိုက်တွန်းချက်ဟာလက်တွေ့ပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးလို့လည်းဝေဖန်ခဲ့ပါဗျာ။ NUG ကိုအချမ်းဖက်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့မြန်မာဆရာနာမဏေကတော့မကြခင်ကုလသမဂ္ဂထူထူညီလာခံကျင်းပမဲ့အချိန်မှာနိုင်ငံတကာအာဏာစိုက်မှုရအောင်ကြိုးပမ်းတဲ့လုပ်ရည်အဖြစ်နဲ့တုံ့ပြန်ထားတာပါ။ NUG ရဲ့ကြီးညာချက်ပေါ်ဒေသရင်းနဲ့အနောက်နိုင်ငံတချို့ကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါဗျာ။
ဆင်းရဲတဲ့နိုင်ငံတွေမှာကာကွယ်ဆေးတွေပုံမရရှိရေးသေးချအောင်လို့ချမ်းသာတဲ့နိုင်ငံတွေကစွမ်းအားမြင့်ကိုဗစ်ကာကွယ်ဆေးထိုးပေးတာကိုရပ်ဆိုင်းထားပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ညွှန်ကြားရေးမှူးချုပ်ကမနေ့ဗုဒ္ဓဟူးနေ့ကတောင်းဆိုလိုက်ပါတယ
် So today I'm calling for an extension of the moratorium until at least the end of the year
ချမ်းသာတဲ့နိုင်ငံတွေအနေနဲ့အနည်းဆုံးဒီနှစ်ကုန်အထိရှင်းဝေပတ်အရာကာကွယ်ဆေးထိုးတာရပ်ထားဖို့ကျွန်တော်အနေနဲ့တောင်းဆိုလိုက်ပါတယ်လို့ WHO ညွှန်ကြားရေးမှူး Tedros Ghebreyesus ကပြောသွားတာပါအခုလိုအချိန်အခါမှာဒီလိုတောင်းဆိုတာတွေကိုသိပြီးသတိမမူကြဘူးလို့လည်းသူကပြောပါတယ်ဒါအပြင်ကာကွယ်ဆေးထိုးလုပ်တဲ့နိုင်ငံတွေကလိုအပ်ချက်နှစ်ခုစလုံးကိုဖြည့်ဆည်းပေးဖို့အတွက်သူတို့မှအပြည့်အဝပံ့ပိုးထားတယ်လို့ပြောဆိုနေကြတာဟာသူ့အတွက်အထိတ်တလန့်တောင်ဖြစ်မိတယ်လို့ Tedros Ghebreyesus ကပြောသွားပါတယ်ခင်ဗျာ
။ COVID ကာယရောဂါကူးစက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ထဲ HIV နဲ့ TB ဆုံးနာရောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်မှုတွေရှိတဲ့အကြောင်းဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့အစီရင်ခံစာချက်မှာဖော်ပြထားပါတယ်။နိုင်ငံတကာအစိုးရတွေ၊အရက်ဖက်အဖွဲ့အစည်းတွေ၊ပုဂ္ဂလိကလုပ်ငန်းတွေပူးပေါင်းပါဝင်တဲ့ Global Fund အဖွဲ့ရဲ့အစီရင်ခံစာချက်အရ ပြီးခဲ့တဲ့2020ပြည်နှစ်အတွင်း HIV တားဆီးရေးလုပ်ငန်းတွေမှာဝန်ဆောင်မှုပေးနိုင်ခဲ့တဲ့အရေးတွေဟာဒီအရင်တနည်းနဲ့ရှင်17ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့ HIV ပိုးစစ်ဆေးမှုတွေကလည်း22ရာခိုင်နှုန်းကျဆင်းခဲ့တာကိုတွေ့ရှိခဲ့တာပါ Global Fund အဖွဲ့ကကူညီနေတဲ့နိုင်ငံတွေမှာဆေးမထိုးတဲ့ TB အဆုတ်နာရောဂါအတွက်ကုသပေးနေသူအရေးတွေကလည်း19ရာခိုင်နှုန်းကျဆင်းခဲ့ပါတယ်ဒီချိန်ထဲမှာပဲဆေးမထိုးတဲ့ပြင်းထန်တဲ့ TB ရောဂါအတွက်ကုသပေးနေသူအရေးတွေကလည်း38ရာခိုင်နှုန်းထိထိုးကျသွားတာကြောင့်စိုးရိမ်ရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက် Global Fund အဖွဲ့ကသတိပေးထားပါတယ်ပြီးခဲ့တဲ့နှစ်ထဲမှာလူပေါင်းတသန်းလောက် TB ရောဂါအတွက်ဆေးကုသမှုမရခဲ့ကြတာကြောင့်ဒီထဲကလူပေါင်းထောင်ချီပြီးအသက်ဆုံးရှုံးကြရလိမ့်မယ်လို့လည်း Global Fund အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Peter Sands က Reuters သတင်းဌာနကိုပြောဆိုထားတာပါ COVID ရောဂါကြောင့်ငပြားရောဂါတက်ဖြည့်လုပ်ငန်းတွေမှာထိခိုက်မှုတွေဟာ HIV နဲ့ TB ရောဂါလောက်အခြေအနေမဆိုးဘူးလို့လည်း Global Fund အဖွဲ့ရဲ့အစီရင်ခံစာတစ်ကဖော်ပြထားပါတယ်
အင်ဒိုနီးရှားနိုင်ငံကအကျဉ်းသားအများအပြားနဲ့ပြည်ညံ့နေတဲ့တန်ဂါရန်အကျဉ်းထောင်မနစ်ဘုတ်ဒူးနေအစောပိုင်းကမီးလောင်ခဲ့တဲ့အတွက်လူအနည်းဆုံး42ဦးသေဆုံးခဲ့ပါတယ်။ဒေသစံတော်ချိန်မနစ်တနားကြီး45မိနစ်ဝန်းကျင်လောက်မှာလျှက်စစ်ဝါယာရှော့ဖြစ်ပြီးမီးလောင်ခဲ့တယ်လို့ဥပဒေနဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးရန်ဆိုနာရိုင်လီကသတင်းသမားတွေကိုပြောပါတယ်။မီးသားသမားတွေက73မိနစ်အတွင်းအရောက်လာခဲ့ပေမဲ့အကျဉ်းသားတွေထားတဲ့တချို့အခန်းတွေကတော့ခတ်ထားတဲ့အတွက်ကြောင့်သူတို့ကိုကယ်ဆယ်ဖို့အချင်းနောက်ကျသွားကြောင်းနဲ့မိသက်ဖို့တနားီခွဲလောက်ကြာခဲ့တယ်လို့လည်းသူကပြောပါဗျ။အဲ့ဒီအချင်းထောင်မှာအချင်းသား2082ဦးထားရှိတဲ့အတွက်မူလတဲ့400ရာခိုင်နှုန်းပိုများနေတယ်လို့လည်းသူကပြောပါဗျ။အချင်းထောင်တွေထဲကမီးလောင်တဲ့အဆောင်တွေမှာအချင်းသား122ဦးရှိပြီးအဲ့ဒီအထက်က40ဦးသေဆုံးခဲ့ပြီးကျန်တဦးကဆေးရုံသွားမှသေဆုံးခဲ့တယ်လို့သူကပြောပါဗျ။ဒါအပြင်အချင်းသား10ဦးကဆေးရုံတင်ထားရပြီး32ဦးကတော့အချင်းထောင်တွေကဆေးရုံမှာပဲကုသနေရတယ်လို့ဆိုပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ကိုအောင်လွေဦးနဲ့ကိုခင်မောင်စိုးမင်းတို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါကြာသာပတိနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်မကြာခင်မှာတော့ဒီနိုင်ငံတဝန်းမှာမနေ့ကပောက်ကွဲမှုတွေဖြစ်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရမှုတွေရှိခဲ့တဲ့အခြေအနေကိုကြားကြရမှာပါအခုတော့ဒီရန်ကုန်မှာဖမ်းဆီးခံထားရတဲ့သတင်းထောက်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ရာစတကြီးပုံမှ905ကကြီးနဲ့ဆက်ခွန်တစ်တို့အရာဆွဲဆိုခံထားရတဲ့ VOA မြန်မာပိုင်းစောင်းမရှင်ဦးစီသူအောင်မြင့်နဲ့ BBC ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်တထက်ခိုင်တို့ကိုမူလကဆွဲဆိုထားတဲ့မြို့နယ်တွေအပြင်မြို့နယ်အစ်တွေမှာလည်းအလားတူအမှုတွေနဲ့ထပ်မံဆွဲဆိုလိုက်ပါတယ်။အခုအခါအင်းစိန်ထောင်မှာထိမ့်သိမ်းထားပြီးဖြစ်တဲ့သူတို့အမှုရဲ့နောက်လာမယ့်ရုံချင်းတွေနဲ့ပတ်သက်လို့အကျိုးဆောင်ရှေ့နေတွေရဲ့ပြောကြားချက်ရန်ကုန်ကလာတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
စစ်ကောင်စီကအေစင်းဝင်စရာကဗဟန်းမြို့နယ်ရွှေကုံရိပ်မွန်အင်အားတိုက်ခန်းတစ်ခုမှာဩဂုတ်လ15ရက်နေ့ကဖမ်းဆီးခံလိုက်ရတဲ့ VOA မြန်မာပိုင်းရဲ့ဆောင်းပါရှင်ဦးစီသူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်တို့ကိုအခုတော့အင်းစိန်အကျဉ်းထောင်ပို့လိုက်ပြီလို့မတ်ထထခိုင်ရဲ့ရှေ့နေကပြောပါတယ်စတေမာ3ရက်နေ့ကအင်းစိန်ထောင်ကိုပို့စဉ်မှာမိသားစုနဲ့တွေ့ခွင့်ရခဲ့တယ်လို့လည်းပြောပါတယ်မတ်ထထခိုင်တို့ကိုအခြားမြို့နယ်တွေကပါအမှုတွေထပ်တိုးပြီးတရားစွဲဆိုထားတာရှိတယ်လို့အကျိုးဆောင်ရှေ့နေဦးခမောင်မြစ်ကပြောပါတယ
်။ဖြစ်တဲ့ခိုင်မျိုးကြတော့ဗဟန်းမှာ905ဒက်စကကြီးနဲ့ဆွဲတယ်။အင်္ဂါတော်မြစ်မှာဆက်ကုန်တဲ့ဆွဲတယ်။ဟိုက905ကြကြီးနဲ့ဆွဲတာကကြာစီအောင်နဲ့ပြည်905ကြကြီးနဲ့မင်းတို့ကြတာလို့ဒီဖုံးမန်းထုတ်ကြတာကိုလက်ခံတဲ့အတွက်ဆွဲတယ်။နောက်ဆက်ကုန်တဲ့ဆိုတာကြတော့သူကကိုဘက်ကဆွဲတာတော့ AUG ရဲ့ဒီလိုမျိုးမှသူကိုကြီးပြီးတဲ့အတွက်လို့ပြောတယ်ဒါနဲ့သူနဲ့ပြီးတဲ့အခါကျသူက NUG မဟုတ်ဘူးဟိုလေးလပိုင်းနောက်ကစပြီးပေါ်တဲ့အဖြစ်ရေးသတင်းကော်မတီပေါ့ထုတ်တဲ့ Federal FM မှာသူတနည်းနည်းနှစ်ရက်လောက်တော့သူသွားပြီးတော့ကိုကြီးပြီးခဲ့တယ်ပေါ့အဲ့ဒါကိုသူပြင်ပြင်ချင်းပြပြီးမှသူကလက်မခံမင်းနဲ့ကိုဒီစစ်လပိုင်းနဲ့မှာပေါ်တဲ့ NUG ရဲ့ FM မှာအခုကြီးပြီးတဲ့သူကိုစစ်ကောင်တင်နေဆိုတာအဲ့ဒါတော့ဒါမှအရှင်းရင်းမရှိပါဘူးကျားတို့အဲ့ဒါတော့ကျော်သွားနိုင်တယ်
မတ်တက်ခိုင်ကိုပုံမှန်နှစ်ခုတက်ပြီးဆွဲထားတာမှာဗဟန်းမှာဆွဲထားတဲ့905ကာကြီးအမှုအတွက်လာမယ့်စက်တင်ဘာ16ရက်နေ့ကိုရုံးချိန်ပေးထားပြီးမင်္ဂလာတောင်ညွန့်မှာဆွဲထားတဲ့ပုံမှန်ဆက်ခွန်မြင်းဆောင်တက်အမှုအတွက်စက်တင်ဘာ19ရက်နေ့ကိုရုံးချိန်ပေးထားတယ်လို့ဦးခင်မောင်မြစ်ကပြောပါတယ် VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်းပါရှင်ဦးစီသူအောင်မြစ်ကိုတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကတဆင့်တက်မတော်နဲ့အိမ်ဆောင်အစိုးရအပေါ် မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့ဆောင်းမားတွေရေးသားပေးပို့ခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းမကြသေးခင်ကတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ဦးစီသူအောင်မြင့်ရဲ့ရှေ့နေဒေါ်နှင်းဝင်းအောင်ကလည်းလက်ရှိဦးစီသူအောင်မြင့်အခြေအနေကိုအခုလိုပြောပြလာတာပ
ါ၃ရက်နေကဟိုအမှုဆွဲတင်ပြီပေါ့နော်အာနေတပုံမှာ95ကအတက်ကကြီးနေပဟန်တရားရုံမှာဆွဲတင်နေကျမတို့တွေ့ခွင့်ရလိုက်တယ်ပေါ့နော်အာနေကျမတို့ဖေးပါဝါတင်တာတွေပါလေလောက်ခဲ့ပြီပေါ့နော်ရုံချက်ရ18ရက်နေ့ပြန်ချိန်နေဟိုပဇွန်တောင်ရုံမှာလည်းပဲပဇွန်တောင်ရုံမှာကျတော့ကျမတို့အမှုဆွဲထားတာရှိတယ်95တက်ကကြီးပဲဒါပေမဲ့ပူဝိုင်ချမ်းမန်မယူရသေးဘူးအမှုတရားရုံအမှုမဆွဲတင်သေးဘူးပေါ့နော်အမှုစစ်ပေါ့နော်အမှုစစ်နဲ့တွေ့တဲ့အခါကျတော့အမှုစစ်ကဘာပြောလဲဆိုတော့ဖွင့်တဲ့ရဲစမှာပဲတူတင်လို့ရမယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကျမယူထားတာမရှိလို့ဆိုပြီးအဲ့လိုမျိုးပြောပါတယ်။ပစံတော်မှာတမှုအေဟွာမှာတဟန်းမှာတမှု
သူတို့နှစ်ဦးကိုဆွဲထားတဲ့ပုံမှတ်ဒီတဲကပုံမှတ်905ကကြီးဟာတက်မတော်ကိုအကြီးညိုပြက်အောင်လှုပ်ဆောင်မှုဖြစ်ပြီးပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ရင်ထောင်ဒဏ်2နှစ်ထက်မနည်းကြားခံရနိုင်ကငွေဒဏ်လည်းပေးဆောင်ရမယ်လို့ဥပဒေမှာဖော်ပြထားပါတယ်။မတ်တက်ခံကိုဆွဲဆိုထားတဲ့ပုံမှတ်ဆက်ခွန်မြင့်ဆောင်တက်ဟာမတရားအသည့်နဲ့ဆက်သွယ်မှုပုံမှန်ဖြစ်ပြီးပြစ်မှုထင်ရှားခဲ့ရင်ထောင်ဒဏ်2နှစ်ထက်မနည်း3နှစ်ထက်မပိုသောပြစ်ဒဏ်ကိုချမှတ်နိုင်တယ်လို့ငွေဒဏ်ပါချမှတ်နိုင်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကတည်းကပြည်တွင်းမီဒီယာ၈ခုကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကလည်းဖမ်းဆီးတာတရားစွဲဆိုတာတွေပြုလုပ်နေတာပါသတင်းသမားအယောက်50တက်မနည်းဖမ်းဆီးထိန်းသိမ်းခံရပြီးအခုလိုနောက်ထပ်သတင်းသမားတချို့ကိုပါထပ်မံအရေးယူလာတာဖြစ်ပါတယ် AABP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့ထုတ်ပြန်တဲ့စာရင်းတွေအရစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးနဲ့ဆက်နွယ်ပြီးအဖမ်းဆီးခံထားရသူပေါင်း6300ကျော်ရှိပြီးဖမ်းဝရမ်းအထုတ်ခံထားရသူကတော့2000နီးပါးရှိတယ်လို့ဖော်ပြထားပါတယ်ဒါအပြင်စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နင်းမှုအတွင်းတည်ဆုံးခဲ့သူ1054ဦးရှိသွားပြီလို့လည်းဖော်ပြထားတာပါABB ကထုတ်ပြန်တဲ့စာရင်းတွေဟာခြေကားဖော်ပြထားခြင်းသာဖြစ်တယ်လို့စစ်ကောင်စီဘက်ကဆွဆွဲထားပြီး AABB ကတော့တေဆုံဖမ်းဆီးခံရသူမိသားစုဝင်တွေနဲ့အတီးပြူပြီးမှကောက်ခံထားတဲ့စာရင်းလို့ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်မတားခင်မှာတော့တရုတ်မြန်မာနယ်စပ်ကိတ်ကအခြေအနေတွေကိုတင်ပြမှာပါအခုတော့ဒီရန်ကုန်မြို့ကပောက်ကွဲမှုအခြေအနေအကြောင်းကိုလည်းကြည့်ကြရအောင်ပါရှင်ရန်ကုန်မြို့ကမနေ့ကပေါ့နော်ရန်ကုန်မြို့မှာနေရ5ခုလောက်မှာပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့မန္တလေးနဲ့မြို့နယ်တချို့မှာလည်းပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ပေါင်းတယ်မြို့မှာဆိုရင်လည်းပြည်ခိုင်ဖြိုးပါတီရဲ့စီယုံရေးမှုလည်းဖြစ်တယ်၊ရာအိမ်မှုလည်းဖြစ်တဲ့အိမ်မှာအင်္ဂါနေ့ကပောက်ကွဲမှုဖြစ်ခဲ့တာကြောင့်2ယောက်တေဆုံးပြီးတော့5ယောက်ဒဏ်ရာရခဲ့ပါတယ်။ဒီအကြောင်းတွေအပါအဝင်နိုင်ငံတော်မှာဖြစ်ခဲ့တဲ့ပောက်ကွဲမှုတွေအကြောင်းကိုရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးမခင်ဖြူထွေးကပြောပြမှာပါရှင်။
ရန်ကုန်မြို့က9နေရာလောက်မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။မနက်ပိုင်းကကြီးမြင့်နိုင်မြို့နယ်ကအေရှာဝေါ်စိတ်ကမ်းဒီမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့နေ့လယ်ပိုင်းမှာလည်းဒဂုံစိတ်ကမ်းမြို့နယ်ကရင်တင်းရဲရုံနဲ့တောင်ကုန်းကအေယာချမ်းသာကွန်ဒိုအနီးနောက်ရင်တင်းရဲရုံစတဲ့နေရာတွေမှာပောက်ကွဲမှုတွေဖြစ်ခဲ့တာပါ။နေ့လယ်2နာရီဝန်းကျင်လောက်ကမရန်ကုန်မြို့နယ်ကတမိုင်းလန်းစုံဥပဟံမီပွိုင်းကရင်တင်းရဲရုံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုကအထံအတော်ကျပေမဲ့ထိခိုက်မှုတော့မရှိခဲ့ဘူးလို့အဲ့ဒီအနီးနားမှာနေထိုင်သူတူကပြောပါတယ်။
ဟောနှစ်နာရီခွဲဟောတမိုင်းဥပဟံလဲမီးပွားရေမီးပွားချိန်မှာဖြစ်တာမော်တော်ပီကေယုံမော်တော်ပီကေယုံဖြစ်တာအဲနားမှာတော့ရှင်းလင်းနေရပဲပေါက်တဲ့ချိန်ကကြတော့အတန်းတော်တော်ကျေသွားတယ်ဟောညီကြီးတွေပါတုံသွားတယ
်ပဲခူးတိုင်းပေါင်းတယ်မြို့ကံငယ်ရွာမှာမနေ့ညပိုင်းကရာအိမ်မှုရဲ့နေအိမ်ကိုဘုံပစ်ထည့်ခံရပြီးပောက်ကွဲတာကြောင့်လူနှစ်ဦးသေဆုံးပြီး၅ဦးဒဏ်ရာရပါတယ်ဒီပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ကံငယ်ရွာမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ်
အိုဒီကံကျိုးရယ်စီယုံရမှုတော့ပေါ့စီယုံရမှုတော့ရယ်မှုလည်းရယ်မှုတော့တို့ရင်ကမိသားစုရေဆွေမျိုးတွေဟိုဟာဇာတာကြည့်တာပေါ့နော်ဇာတာကြည့်တဲ့ဆင်ပါအိမ်ပရင်းပေါက်ပဲပြန်ရနေပြီးတော့အလုံးမမဲ့ကြီးရဲ့အဲဟိုရောက်ပြီးတော့ဘလုံးမမချောင်းပရင်းနဲ့ပဲပေါက်ပေါက်သွားလို့ပြောတယ်ခင်ဗျာဒီကံမူကတော့ခဏရောက်တာရရအိမ်ပေါ်မှာပွင့်ရင်းလေးတယောက်သေးသွားတယ်ပေါင်းရစေရောဆောက်ရောက်ရောက်လာပြီးပေါင်းရစေရောမှာနောက်တရားဆက်သေးရပေါ့နော်မယောက်တွေပေါ့ပုပ်ပေါ့တရားဘုရားကအတွေ့အမိတွေပဲဟုတ်ကဲ့အခုမနေ့ချမ်းချမ်းနဲ့ဟိုပေါ့၅ယောက်ကိုဟိုဂရင်းတရားကိုပြောပြလိုက်ပါမယ်ဟုတ်ကဲ့အောင်းတဲ့ဖေးရင်ကနေယူ
မန္တလေးအမတ်6ရဲစခန်းမှာလဲဒီကနေ့နေ့လယ်ပိုင်းကလက်လုံဘုံပောက်ကွဲခဲ့ပါတယ်မကွေးတိုင်းရေစကြိုမြို့စိုက်ပျိုးရေးရုံမှာတော့ဒီကနေ့နေ့လယ်ကပောက်ကွဲမှုတစ်ခုဖြစ်ပါတယ် မရယာမျိုးမှာလည်းစစ်ကောင်စီသတင်းပေးအဖြစ်ကြော်စောတဲ့အမျိုးသမီးတူဒီကနေ့နေ့လည်းကပြစ်ခတ်ခံရပြီးသေဆုံးသွားပါတယ်။စက်တင်ဘာလ9ရက်မနေ့ညကလည်းစင်ကူးမျိုးကကြေးရွာတစ်ခုရဲ့အုတ်ချုပ်ရည်မှုအိမ်အပါအဝင်နေရာတချို့မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ကြောက်ပရောင်းနဲ့မရယာစတဲ့နေရာတွေအပြင်နိုင်ငံတော်ကမျိုးတချို့မှာလည်းပောက်ကွဲမှုတွေရှိခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်သူတွေကိုစစ်ကောင်စီကအကြမ်းဖက်တပ်ဖြတ်ဖမ်းဆီးတာတွေရှိခဲ့ပြီးတဲ့နောက်နိုင်ငံတွင်းကနေရာတော်များများမှာအခုလိုဘုံပေါက်ကွဲမှုတွေနဲ့စစ်ကောင်စီသတင်းပေးအဖြစ်တန်တရာရှိခံရသူတွေပြစ်ခတ်တပ်ဖြတ်ခံရတာတွေလည်းမကြာခဏဆိုသလိုဖြစ်ပေါ်နေတာပါ။ဒါပေမဲ့မနေ့စက်တင်ဘာလ9ရက်နေ့မှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူ့တော်လှန်ရေးနေ့စတင်ပြီလို့ပြောဆိုခဲ့ပြီးတဲ့နောက်ဒီကနေ့ဖြစ်ပေါ်ခဲ့တဲ့ဘုံပေါက်ကွဲတဲ့နေရာနဲ့အချင်းကြီးအရွတ်ထွက်ဟာလည်းတိတိတသာပိုပြီးများလာတာဖြစ်ပါရဲ့ရှင်။
မကင်ဖြူထွေးပြောသွားတာပါမကြခင်မှာတော့ဒီထိုင်းမြန်မာနယ်စပ်ကဒီမဲဆောက်မြို့မှာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတဲ့အခြေအနေကိုကြားကြရမှာပါအခုတော့တရုတ်မြန်မာနယ်စပ်ကအခြေအနေတွေကိုကြည့်ကြရအောင်ပါရှင်ကိုဗစ်တတိယလှိုင်းမှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိုနှစ်နိုင်ငံသဘောတူညီမှုနဲ့လုံးဝရပ်နားထားပေမဲ့တရုတ်ကုန်သည်တွေကတော့နယ်စပ်ကမြန်မာတာဝန်ရှိသူတွေကိုလက်ထိုးပြီးတရားမဝင်ကုန်သွယ်နေကြောင်းမြန်မာကုန်သွယ်တွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်မြန်မာပြည်တွင်ကိုဗစ်တတိယလှိုင်းအရှိန်မြင့်လာတဲ့ဇူလိုင်10ရက်ကစလို့တရုတ်အစိုးရဘက်ကမြန်မာနဲ့နယ်စပ်ကုန်သွယ်ရေးအားလုံးဖြတ်တောက်ထားတာပါနှစ်ဖက်အပြန်အလှန်ကုန်သွယ်ရေးမရှိတော့ပေမဲ့မြန်မာဘက်ကအရေးပေါ်လိုအပ်တဲ့ဆေးဝါးကိုတော့နှစ်နိုင်ငံသဘောတူညီမှုနဲ့မူဆယ်မြို့ကျန်းစင်ကြော့ဂိတ်ကနေတင်သွင်းခွင့်ပေးထားပါဗျ။ဆေးနဲ့ဆက်ဆက်ပစ္စည်းတွေပဲတင်သွင်းခွင့်ပေးထားပေမဲ့တရုတ်ကုန်သည်တွေကတော့ဆေးပစ္စည်းနဲ့ရောပြီးတခြားပစ္စည်းတွေကိုပါတရားမဝင်တင်သွင်းနေကြောင်းတရုတ်ဝန်ထမ်းကမြန်မာကုန်ဆယ်ပို့ဆောင်ရေးလုပ်ငန်းရှင်တူကပြောပါဗျ။လော
်ရောင်းပေးတဲ့အကြမ်းတော့မှာကျွန်တော်တို့ဘတ်ဖာကစီဆိုရင်ဆန္ဒပေးပြီးဆိုရင်600,000လောက်ပေးလို့ရတယ်နော်အခုကျွန်တော်400,000လောက်ပေးပုံမှာဟန်ပြတင်ပြီးအောက်ကစားပစ္စည်းထည့်လိုက်တာပေါ့ဒါပြီးခဲ့တဲ့ရက်ပိုင်းမှာကျွန်တော်ကတိတိကျကျနဲ့ထွက်သွားတယ်ရှိတယ်အများတော့ထွက်တာတော့ဒီမိုဘိုင်းနဲ့ပတ်သက်တဲ့ပစ္စည်းထွက်တယ်ကကျန်ကြီးပစ္စည်းတွေပေါ့တခြားအားဖြင့်လည်းပါမှာပေါ့ဒီစီရော်ဒီကုန်သွယ်ပေါ်မှာမူတည်တာလို့
တရုတ်လုပ်ငန်းရှင်တွေကအခုလိုတရားမဝင်ကုန်သွယ်ခွင့်ရနေတာဟာမြန်မာဘက်အချမ်းမူဆယ်နယ်ဆက်ကုံတွယ်ရေးစခန်းကတာဝန်ရှိသူတွေအပေါ်အဓိကကြားလိမ့်မယ်လို့အမိမဖော်လို့တဲ့နယ်ဆက်ကုံတွယ်သူက VOA ကိုပြောပါတယ
်။ကမာနဲ့တရုတ်နဲ့ကြားမှာစပါယာပုံစံမျိုးရှိတယ်။ဒီအိကတရုတ်ပေါ်ကတရုတ်ဘက်ကနေအဓိကဆက်ဆက်တာတော့ဒီလာရက်ဖြစ်လာတာ။ကျွန်တော်တို့မြန်မာဘက်ကဒီလိုဒီကြား200ကျော်ရှိတယ်ပေါ့။ဒီကငုတ်တော့ခံကြည့်နေတာလို့လုံးသမျှလို့ဘာမှလုံးလို့မရဘူး။ဒီဌာနဆိုင်ရာတွေမှာပဲဆက်ဆက်ပြီးတဲ့အတော်ပိုင်းလူကြီးတွေကမျက်ွယ်ဖြူထားတာလက်ဝေးလက်ယူသိတာတွေပြုလုပ်ထားလို့အောက်ချီမှာဌာနမျိုးတွေဖြစ်လာတာ။အတူမှဒီလိုနှစ်နိုင်ငံအဲဆက်စိတ်တော့ဒီမှာအတူမှတော့ပြန်ပြောင်းဝင်ကုန်သွယ်ရေးမလုပ်သေးဘူ
းတရားငါးမိုင်ကုန်သွယ်ရေးစခန်းရဲ့ဒုညွှန်ကြားရေးမှူးဦးမောင်မောင်လွင်ကတော့ကြံစင်းကြော့ဂိတ်ကနေတရုတ်ဘက်ကတရားမဝင်ကုန်ပစ္စည်းတွေဝင်လာတာမရှိဘူးလို့ VOA ကိုပြောပါတယ
်ဒီစခန်းဘေးကလက်ရှိကကျွန်တော်တို့ COVID-19 ကာကွယ်ရေးစစ်ဆေးရေးနဲ့ပတ်သက်တဲ့ဖြစ်စီတော့ကျွန်တော်တို့ဘက်ကကြိုးပမ်းနေတာဘာကုန်းတွေကတော့လက်ရှိအခြေအနေကြီးတော့တွင်းလာတယ်ဒီမှာတော့မရှိဘူးနော်
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိုအခုလာမဲ့စက်တင်ဘာလ15ရက်မှာပုံမှန်အတိုင်းပြန်ဖွင့်မယ်လို့သတင်းတွေကနအူးထွက်ပေါ်နေပေမဲ့ဒါကနှစ်နိုင်ငံအပြီးသက်မဆုံးဖြတ်ရသေးကြောင်းစက်တင်ဘာလ9ရက်မှာလဲဒီကိစ္စအတွက်နှစ်နိုင်ငံလုပ်ငန်းညှိနှိုင်းအစည်းအဝေးရှိကြောင်းဦးမောင်မောင်လွင်ကဆက်ပြီးပြောပါရယ်အပြန်အလှန်ကုန်သွယ်မှုပမာဏတစ်နှစ်ကို American Dollar တန်း 4,800 ကျော်ရှိတဲ့တရုတ်မြန်မာမူဆယ်နယ်စပ်ကုန်သွယ်ရေးကပြီးခဲ့တဲ့2020 April လကစလို့ကျဆင်းသွားပါရယ်စာပြေးရေးနဲ့ရေထွက်ကုန်ကိုအားထားတင်ပို့နေတဲ့မြန်မာကုန်သွယ်ရေးဘက်ကဆုံးရှုံးမှုပုံများနိုင်တယ်လို့ခန့်မှန်းနေကြပါတယ်။မူဆယ်ကုန်သွယ်ရေးနဲ့ဆက်ဆက်တဲ့အလုပ်ကိုင်တွေလည်းတောင်းနဲ့ချီပြီးဆုံးရှုံးနေကြောင်းကုန်သွယ်ရေးကပြောပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျူရူဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဘက်မှာမြန်မာရွှေပြောင်းအလုပ်သမားတွေအပါအဝင်လူ 9,000 ထဲမနည်းကို၃ဘက်အတွင်းကိုဗစ်ကာကွယ်ဆေးတွေစတင်ထိုးပေးနေပြီဖြစ်ပါတယ်။ဒီရက်ပိုင်းနေ့အတွင်းမဲတော်ဆေးကနေမြန်မာတွေအများစုရှိရာရက်ွက်တွေမှာလည်းကာကွယ်ဆေးတွေထိုးပေးနေပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလုပ်သမားတွေအပါအဝင်လူ 9,000 လောက်ကိုတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်။ဒီအပိုင်းအတွင်းမှာပဲမြန်မာလူသမားတွေကာကွယ်ဆေးထိုးခွင့်ရတာနဲ့ပတ်သက်လို့ရောင်ကြီးဥလူသမားအဖွဲ့ကမဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါဗျာ။
မဲဆောက်မှာကကျွန်တော်စက်တင်ဘာလ6ရက်နေ့မှာတော့မဲတော်တိုက်နယ်မှာဟာဒီခိုင်းမှာရှိတဲ့ကျောင်းတိုက်တွေမှာဘုံကြီးတွေအပါဝင်မြန်မာရွှေပြောင်းလူသမားတွေရဲ့ခေါက်ထဲမှာရှိတဲ့အာတိုင်းပြည်သူအပါအဝင်ပေါ့နော်400လောက်ကိုကာကွယ်ဆေးကိုဗစ် -19 ဆေးထိုးပေးတယ်လို့ကျွန်တော်သိရပါတယ်ဒီကနေ့မှာကတော့ဒီကနေ့မှာတော့ကျွန်တော်ဟာမဲဆော့အစ္စလာမ်ရက်ကွက်ပေါ့နော်ဟိုဒါကိုပြီးပြီဆိုရှင်မေရောဆေးခဲမာရေမှာကာကွယ်ဆေးတွေထိုးတယ်အဲ့ဒီမှာတနေရာဆွေးတယ်မှာရာနဲ့ချီရဲပါကြားနေပါတယ်ပေါ့နော
်ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ခွင့်ဆက်ရွက်စာတမ်းအထောက်အထားရှိသူတွေကိုသာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတာပါဩဂုတ်လ18ရက်နေ့ကတော့မြန်မာရှေ့ပြောင်းလူသမား 2,000 လောက်ကိုရောဘင်ဆင်ဈေးဝယ်ကုန်တိုက်မှာဆုရက်လုပ်ပြီးကာကွယ်ဆေးထိုးပေးခဲ့ပါတယ်အခုဆိုရင်တော့မြန်မာအများစုပါတဲ့လူ 9,000 လောက်ကိုကာကွယ်ဆေးတွေထိုးနှံနိုင်ခဲ့တယ်လို့လည်းဦးမိုးကျော်ကပြောပါတယ
်ကျွန်တော်ဩဂုတ်လ18ရက်နေ့ကလည်းအာကာဝေးကြီးဒီရိုဘင်ကုန်တိုက်မှာနေရတဲ့တိုင်းမဆောက်သေးရမှာဒူကြီးစုတော့အခုစုလို့ရှိရင်9,000ကျော်လောက်ရှိတာပြီအဲ့ဒါအဲ့ဒီထဲမှာ9,000ဒီပါမှာရှင်ပြောင်းလူသမားတွေပါဝင်လူသမားတွေပါဝင်ဒီဒေသတွေနဲ့ထက်နိုင်ငံသားတွေပါဝင်နေ
လက်တလောဖြစ်ပေါ်နေတဲ့ကိုဗစ်တတိယလိုင်းအတွင်းမဲဆောက်မြို့ကမြန်မာရှင်ပြောင်းလူသမားတွေကူးစက်မှုကတက်ပြီနယ်ထဲမှာအများဆုံးဖြစ်နေတာကြောင့်အနီးရင်းရောင်သတ်မှတ်ခံရတဲ့ပြည်နယ်29ခုထဲမှာပါဝင်ပါတယ်အခုအခါမှာတော့ကူးစက်မှုတွေရော့ကျလာပါတယ်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာသက်တမ်း32,000ကျော်လောက်ရှိပြီးစက်တင်ဘာလ10ရက်နေ့တနေ့တဲ့ကူးစက်သူကတော့သက်တမ်းခွဲနီးပါးရှိပြီးအခုချိန်ထိသေဆုံးသူစုစုပေါင်းကတော့သက်တမ်း3,500ကျော်ထိရှိလာပြီဖြစ်ပါတယ်ကူးစက်မှုတွေအနည်းငယ်ရော့ကျလာတယ်ဆိုပြီးထိုင်းနိုင်ငံကတော့တချို့ပြည်နယ်တွေကိုကိုဗစ်ကန့်သတ်ချက်တချို့ဖြေလျှော့ပေးခဲ့တယ်လို့လာမယ့်2022ခုနှစ်အစပိုင်းမှာတော့မြန်မာနယ်စပ်ပါဝင်နယ်စပ်ဂိတ်တွေပြန်ဖွင့်နိုင်ဖို့ညွှန်မှန်းထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမှာပါရှင်ကြာသာပတင်းဒီနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မကြာခင်မှာတော့ NUG ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတဲ့ဥကြုံစံသားရဲ့မြမအရေးသုံးသပ်ချက်အားကစားကဏ္ဍစတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/
VOA BURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamise ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်။ကြာတာပတင်းနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်ဒီဒုတိယပိုင်းအစီအစဉ်မှာဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
There's a possibility that the get the seat but there's also a strong possibility that the seat would be left vacant.
ဒါကတော့ NUG ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့ American Pamokh Christina Finch နဲ့ဒီဆွေးနွေးသုံးသပ်ထားတဲ့ဦးကျော်စံသားရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။အာဖဂန်နစ္စတန်နိုင်ငံကဘူးလေစိတ်မှာလေကြောင်းအသွားအလာတွေပြန်ပြီးစတင်နိုင်ရေးတာလီဘန်တွေနဲ့တူရကီအစိုးရကဆက်လက်ဆွေးနွေးနေပေမဲ့အင်ဂါနေ့ကတာလီဘန်တွေဖွဲ့စည်းလိုက်တဲ့ယာယီအစိုးရပေါ်မှာတော့သူတို့ဘက်ကသတိကြီးစွာထားနေတဲ့အကြောင်းတူရကီနိုင်ငံအစ္စတန်ဘူက VOA သတင်းတောက်ဒိုရီယန်ဂျုံးစ်သတင်းပေးပို့ထားတော့ကိုတင်ပြမှာပါအာဖဂန်မှာပြီးခဲ့တဲ့လကတာလီဘန်တွေအာဏာရရှိပြီးတဲ့နောက်သူတို့နဲ့တွေ့ဆုံဆွေးနွေးကြဖို့ပထမဆုံးတောင်းဆိုတဲ့နိုင်ငံတွေထဲမှာတူရကီလည်းပါခဲ့တာပါဒါပေမဲ့ဒီသတင်းပတ်ထဲတာလီဘန်တွေဖွဲ့လိုက်တဲ့ယာယီအစိုးရပေါ်မှာတော့တူရကီသမ္မတရက်ဆပ်တိုင်ယစ်အာဒိုဝမ်ကသတိကြီးစွာနဲ့ချီးကပ်ကြဖို့တိုက်တွန်းသွားတာတွေ့ရပါတယ
် ile işte az önce biliyorsunuz yani buna
အလုံးသိတဲ့အတိုင်းပါပဲအခုအချိန်မှာသူတို့ကိုအမြဲတမ်းအစိုးရဆိုတာမျိုးခေါ်ဖို့ခက်ပါတယ်ဒါပေမဲ့ယာယီအစိုးရအဖွဲ့ကိုကြေညာလိုက်ပြီဖြစ်ပါတယ်ဒီယာယီအစိုးရအဖွဲ့ဘယ်လောက်ကြာမယ်ဆိုတာမသိရပါပဲဒီဖြစ်စဉ်မှာကျွန်တော်တို့သတိကြီးကြီးနဲ့ဆောင်ရွက်ဖို့လိုပါတယ
်လက်ရှိကာဘူးလေစိတ်မှာလုပ်ငန်းစဉ်တွေအပြည့်အဝပြန်လည်စတင်လည်ပတ်ရေးတာလီဘန်နဲ့ကာတာနိုင်ငံကြားဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိနေကြောင်းတူရကီသမ္မတကပြောပေမဲ့လေစိတ်လုံခြုံရေးကိစ္စမှာတာလီဘန်တွေတာဝန်ယူဆောင်ရွက်ရမယ်ဆိုတဲ့အပိုင်းကအဓိကအတားအဆီးတစ်ခုဖြစ်နေတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမဲလ်ဘတ်ချာဗာရှိုလိုကပြောပါတယ
်ဘီချော့ယူကေဘူးဂျီချီလီနီပူရဒန
်လေစိတ်ပြင်ပမှာတာလီဘန်ဒါမမဟုတ်အာဖဂန်တပ်ဖွဲ့တွေကလုံခြုံရေးယူပေးလို့ရနိုင်ပါတယ်ဒါပေမဲ့လေစိတ်အတွင်းမှာတော့နိုင်ငံတကာအတိုင်းဝိုင်းကယုံကြည်ရတဲ့လုံခြုံရေးကုမ္ပဏီတစ်ခုတော့ရှိတင်ပါတယ်
ဒီလိုမှမဟုတ်ရင်တူရကီလေကြောင်းလိုင်းတွေအပါအဝင်အခြားလေကြောင်းလိုင်းတွေကအဲ့ဒီကိုပြန်တန်းလိုစိတ်ရှိကြပေမဲ့အာမခန်ကုမ္ပဏီတွေကခွင့်ပြုမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။အာဖဂန်နစ္စတန်မှာအနှစ်20ကြာတက်ဆွဲခဲ့တဲ့နေတိုးမဟာမိတ်အဖွဲ့ထဲမှာတူရကီနိုင်ငံပါဝင်ခဲ့ပေမဲ့အခုကာဘူးလေစိတ်ပြန်လည်လက်ပတ်ရေးကိစ္စအတွက်တာလီဘန်တွေဟာတူရကီအစိုးရကိုချီးကပ်ခဲ့တာပါ။တူရကီဟာနေတိုးအဖွဲ့ထဲမှာတနိုင်ငံတည်းသောမွတ်စလင်နိုင်ငံဖြစ်ပြီးအာဖဂန်နဲ့လည်းတမိုင်းကြောင်းနဲ့ချီပြီးအဆက်ဆန်ရှိခဲ့တာပါ။ဒါကြောင့်လဲအာဖဂန်ကိစ္စမှာတူရကီအစိုးရအနေနဲ့အဓိကအခန်းကဏ္ဍကနေကူညီနိုင်လိမ့်မယ်လို့တာလီဘန်တွေကယုံကြည်နေကြောင်းဥရောပကောင်စီကအကြီးတန်းသုတေသီ Ashley Ider Tashbus ကပြောပါတယ်
။ They'll want to see if they can position Turkey.
အနောက်နိုင်ငံတွေနဲ့တာလီဘန်တွေကြားတန်တမာရေးလမ်းကြောင်းဖွင့်နိုင်ဖို့တူရကီအနေနဲ့အပြန်အလှန်ဆက်သွယ်ဆောင်ရွက်နိုင်အောင်တူရကီကိုနေရာပေးဖို့သူတို့လိုလားကြောင်းပြောသွားတာပါအာဖဂန်နစ္စတန်မှာကျန်နေတဲ့သူတို့ရဲ့နိုင်ငံသားတွေနဲ့နေတိုးနဲ့အနောက်နိုင်ငံတွေရဲ့တန်ယုံတွေမှာအလုံးလုတ်ခဲ့ကြတဲ့အာဖဂန်နိုင်ငံသားတွေကဲထုတ်ရေးကာဘူးလေစိတ်ပြန်ဖွင့်ဖို့ဟာအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂနိုင်ငံတွေအတွက်အဓိကတော့ချက်ဖြစ်နေတာပါဂျာမနီနိုင်ငံသားဝင်ကြီးဟိုက်ကိုမတ်စ်ကလည်းတူရကီနိုင်ငံသားဝင်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်လေစိတ်ပြန်ဖွင့်ဖို့ကြိုးပမ်းချက်မှာတူရကီရဲ့အရေးပါမှုကိုထည့်သွင်းပြောဆိုခဲ့ပါတယ်အခုလိုတာလီဘန်တွေဖွဲ့လိုက်တဲ့အာဖဂန်အစိုးရတဲ့အပေါ်တူရကီအစိုးရရဲ့တတိကြီးစွာနဲ့ချီကပ်မှုအမျိုးသမီးနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်တာလီဘန်တွေဆက်ဆက်ရေးကိုပြန်လည်စီးစစ်သုံးသပ်ဖို့တောင်းဆိုမှုစတာတွေကိုကြည့်ရင်အာဖဂန်နစ္စတန်ကိစ္စမှာတူရကီရဲ့ရည်တည်ချက်ဟာအနောက်မဟာမိတ်နိုင်ငံတွေနဲ့လမ်းကြောင်းတစ်ခုလည်းဖြစ်လာတယ်ဆိုတဲ့အရေးလက္ခဏာလို့ပြောရမှာပါရှင် ဆက်လက်ပြီးတော့ဥကြောစန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ NUG မှာတိကျတဲ့နိုင်ငံသားရေးမူဝါဒနဲ့မဟာဗျူဟာမရှိဘူးလို့ဝေဖန်သူတချို့ရှိနေပါတယ်ဒါဟာတကယ်ပဲလားနိုင်ငံတကာနဲ့ဆက်ဆံတဲ့နေရာမှာ NUG ဟာအခက်အခဲရှိနေပါသလားAmerican ပြည်ထောင်စု George Washington တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပါမောခ Christina Finks နဲ့ဦးကျော်စံသာတို့သုံးသက်ဆွေးနွေးထားပါတယ်ရှင
် Professor Christina Finks အခု NUG ရဲ့နိုင်ငံရေးမူဝါဒနဲ့ပတ်သက်ပြီးတော့သူတို့မှတိကျပြသတဲ့ strategy တရားမရှိဘူးလို့သုံးသက်သူတို့ကပြောကြပါတယ် Christina လေးလာမသိမြပြောပါဦးခင်ဗျာ
Well, I think if we look at the foreign policy principles of the NUG as they are stated on the NUG website,
ye naingan cha ye muara ko thuru ye website ma chi me so yin thuru myi myu phit ni da tacho twe ba de thuru ye muara tyak ka thuru yee tha de atai pyo ya yin myama naingan ma anarchist snit long wa phyet tin yee democracy apye wa thun ka yee federal democracy pi daw su paw thun yee do ko thauk khan de naingan twi ne ရင်းနှီးတဲ့ဆက်ဆံမှုထူထောင်ရေးဖြစ်ပါတယ်။နောက်မူဝါဒတရကျတော့ပထဝီနိုင်ငံရေးအခြေအနေအရအင်းနီးချင်းနိုင်ငံတွေနဲ့နီးနီးကပ်ကပူးပေါင်းဆောင်ရွက်မယ်လို့ဆိုထားပါတယ်။ဒါပေမဲ့အဲ့ဒီအင်းနီးချင်းနိုင်ငံအများအပြားကဒီမိုကရေစီနိုင်ငံမဟုတ်ကြပါဘူး။ဒါကြောင့် NUG ဟာဒီမူဝါဒနှစ်ရပ်ကြားမှာရုန်းကန်နေရတယ်လို့ထင်ပါတယ်။တစ်ဖက်မှာအနောက်နိုင်ငံတွေနဲ့ဆက်ဆံလို့ပြီးအင်းနီးချင်းတွေအထူးသဖြင့်တရုတ်နိုင်ငံရဲ့ထောက်ခံမှုကိုရဖို့လိုအပ်တယ်ဆိုတာကိုလည်းအတိအမှတ်ပြုထားပါတယ်။ကျမရဲ့ပုံကိုရေးအမြင်ကတော့သူတို့ဟာနိုင်ငံခြားဆက်ဆံရေးမဟာဗျူဟာတရက်အနေနဲ့တရုတ်နဲ့ဆက်ဆံရေးကိုပိုပြီးအလေးထားတင်ပါတယ်။အနောက်အစုနိုင်ငံတွေကတော့ NUG ဘက်ကအမြဲရပ်တည်နေမှာပါ။အင်းနီးချင်းအာဆီယံနဲ့တရုတ်နိုင်ငံတို့ကသာမြန်မာနိုင်ငံအပေါ်ပိုပြီးဩစာထိရောက်တဲ့နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့် NUG အနေနဲ့အင်းနီးချင်းတွေနဲ့ဆက်ဆံရေးကိုပိုအလေးထားတင်ပါတယ်။
တရုတ်နဲ့ပတ်သက်ပြီးတော့ပြောစရာတစ်ခုရှိတာကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲထင်ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြီးညာချက်တစ်ခုထုတ်တယ်အဲ့မှာဘာပြောထားလဲဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးကိုသူတို့ထောက်ခံတယ်ဆိုတော့ပြောထားပါတယ်ဒါဟာဘလောက်စစ်မှန်တဲ့သဘောထားလဲတကယ်ကိုစစ်ချရရဲ့လားသူတို့အိနေချင်းမှာမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပေါ်ထွန်းလာမှာကိုတရုတ်တကယ်ပဲလူလာပါမလား Christina
I think what's interesting about China's position is thatOn the one hand, they want to see their economic project.
တရုတ်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးစိတ်ဝင်စားစရာကောင်းတာကတော့တစ်ဖက်မှာသူတို့စီးပွားရေးစီမံကိန်းတရုတ်မြန်မာစီးပွားရေးဇင်းကြံတို့ကိုဆက်လုပ်ခြင်းနဲ့မြန်မာနိုင်ငံမှာလုံခြုံမှုနဲ့တည်ငြိမ်မှုရှိစေခြင်းနဲ့ဒီအတွက်စစ်တပ်နဲ့ဆက်ဆံခြင်းနဲ့စစ်အစိုးရကိုအသိအမှတ်ပြုပါတယ်။ဒါပေမဲ့တခြားတစ်ဖက်မှာတော့မြန်မာပြည်သူတွေဟာတရုတ်ကိုအပြင်းအထန်ဆန့်ကျင်ကြတယ်ဆိုတာသူတို့သိပါတယ်။သူတို့စီးပွားရေးစီမံကိန်းတွေအတွက်ဒေသခံပြည်သူတွေအရေးကိုထည့်မတွက်ခဲ့တဲ့အတွက်ဒီလိုစန့်ကျင်မှုတွေကပိုမိုပြင်းထန်လာတာဖြစ်ပါတယ်။ဒါဟာဆင့်အာနာသိမ့်ပြီးနောက်ပိုင်းပိုပြီးဆိုးလာပါတယ်။တရုတ်ဟာစစ်တပ်ကိုအားပေးထောက်ခံတယ်လို့လူတွေကမြင်ကြပါတယ်။ဒီအခြေအနေတွေကိုတရုတ်ကောင်းကောင်းသဘောပေါက်ပါတယ်။ဒီအချိန်မှာသူတို့စီမံကိန်းတွေအောင်မြင်ဖို့အတွက်လုံခြုံဖို့အတွက်လူမှုထောက်ခံမှုရုပ်စွာအဆုံးလူမှုကြားနေမှုသူတို့လိုအပ်ပါတယ်။ဒါကြောင့်တရုတ်ဟာနှစ်နီးစလုံးနဲ့ကြိုးပမ်းနေတယ်လို့ထင်ပါတယ်။တစ်ဖက်မှာစစ်အစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်။တခြားတစ်ဖက်မှာမြန်မာလူမှုရဲ့သဘောကိုနားလည်ပါတယ်။စစ်တပ်အပေါ်လူမှုမကြိုက်ဘူးဆိုတာသိရှိသဘောပေါက်ပါတယ်ဆိုတဲ့သဘောဖြစ်ပါတယ်။တကယ်တော့ဒီအချိန်နေဟာ NUG အတွက်တရုတ်အစိုးရနဲ့အခိုင်အမာဆက်ဆံရေးထူထောင်ဖို့အခွင့်ကောင်းပဲဖြစ်ပါတယ်။တရုတ်အစိုးရအရာရှိအစစ်အစစ်နဲ့ထိတွေ့ဆက်ဆံဆွေးနွေးတင်ပါတယ်။
အခုအချိန်မှာတော့တရုတ်ကအာဆီယံကတစံနဲ့ထွက်နေတာကတော့စစ်ကောင်စီနဲ့ NUG တို့ဘက်ကဆွေးနွေးညှိနှိုင်းပြီးညီညွတ်စွာအဖြစ်ချဖို့ဖြစ်ပါတယ်။သို့တော်လည်းပဲစစ်ကောင်စီကိုဆန့်ကျင်တဲ့ဒီမိုကရေစီလိုရာလူတော်များများကစစ်ကောင်စီရဲ့လုံးဝမစိစက်စတဲ့စီတို့ကအခိုင်အမာပြောနေကြတာတွေ့ရပါတယ်။သဘောထားတော်တော်တင်းပါတယ်။ဆိုတော့ NUG ကဒီဟာကိုလိုက်လျောရမလား။တစ်ဖက်ကသူတို့နဲ့တွေ့ဆုံဆွေးနွေးကိုလက်ခံလိုက်ရင်စစ်အာဏာသိမ်းတာကိုသူတို့တရုတ်ဝင်အစီအမှတ်ပြုလိုက်တဲ့သဘောများကြောက်လေမလားဆိုတော့သူစဉ်းစားတူပါတယ်ဘယ်လိုသွားပါလဲခရစ်စတီနာ
Yeah well I think in diplomacy you know the best diplomats are very clever at using language and you know other means to try to get around these kind
diplomacy of diplomacy မှာအကောင်းဆုံး diplomats တန်တမန်တွေဟာ ဒီလိုအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်အပြောဆိုလိမ္မာပန်းနှပ်ပြီးတခြားသင့်တော်တဲ့နီလန်းတွေကိုရှာဖွေအသုံးပြုရမှာသိတ်တော်ကြပါတယ်ဒါကြောင့် NUG အနေနဲ့လဲစစ်တပ်ခေါင်းဆောင်တွေနဲ့ထိတွေ့ဆက်ဆံရေးစစ်ဆန့်ညှိနှိုင်းရေးကိုအာဏာသိမ်းမှုကိုအတိအမှတ်ပြုတယ်လို့အထင်မခံရစေပဲလှုပ်ဆောင်နိုင်လိမ့်မယ်ထင်ပါတယ်တန်တမန်ပြည်ရဲကတော့သုံးရမှာပါလှုပ်လို့ရနိုင်ပါတယ်ဒီလိုဆွေးနွေးညှိနှိုင်းနိုင်မယ်ဆိုရင်လက်ရှိအခြေအနေအတွက်အဖြေထွက်လာမှာဖြစ်ပါတယ
်ဒီညမှာကျွန်တော်မိကျင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရရှနဲ့တရုတ်ကတဖက်ထက်ကယက်တီနေကြတယ်ဆိုတော့သူတို့နှစ်ယောက်ရဲ့စစ်မျက်မှုဟာတချိန်ချိန်မှာမြန်မာနိုင်ငံအပေါ်အခြေခံပြီးတော့ပြိုကွဲမသွားနိုင်ဘူးလားမြန်မာနိုင်ငံအပေါ်မှာအကျိုးစီးပွားခြင်းသူတို့ဒါထိတိုက်တွေ့လာပြီးတော့ပြိုင်ဘက်တွေဖြစ်မသွားနိုင်ဘူးလားအဲ့လိုဖြစ်သွားတဲ့ဆိုရင်မြန်မာနိုင်ငံရဲ့ရှေ့လာလာအတွက်သူတို့ဘယ်လိုရင်ဆိုင်ရမလဲဆိုတာလည်းပဲဒါနည်းနည်းသုံးသပ်ပြစေချင်ပါတယ
် True you know I would say that to some degree their interests are in alignment right now but that's not necessarily permanent I think that for Russia
တို့ရဲ့အကျိုးစီးပွားတွေဟာလောလောဆယ်မှာတော့တစုံတစ်ခုသောအတိုင်းအတာအထိထပ်တူကျနေတယ်လို့ပြောရမှာဖြစ်ပါတယ်အခုတစ်ဖက်ထဲရက်တည်မှုဟာအမြဲတမ်းတော့ဖြစ်မနေနိုင်ပါဘူးရုရှားကမြန်မာနိုင်ငံကတဆင့်အရှိတောင်အာရှမှာခြေကုပ်ရဖို့မျှော်လင့်ထားပါတယ်မြန်မာစစ်တပ်နဲ့လဲရှည်လျားတဲ့စစ်ဖက်ဆက်ဆံမှုရှိလာခဲ့ပါတယ်။အခုမြန်မာစစ်တပ်ကအဲ့ဒီဆက်ဆံမှုကိုခိုင်မာစေခြင်းနဲ့ဆန္ဒသိပ်ပြင်းပြနေတော့ဒါရုရှားအတွက်အခွင့်ကောင်းဖြစ်ပါတယ်။နောက်ပြီးရုရှားနဲ့တရုတ်နှစ်နိုင်ငံစလုံးကမြန်မာနိုင်ငံကိုအနောက်အုပ်စုနဲ့အလှမ်းဝေးအောင်ခွဲထုတ်ချင်းကြပါတယ်။ဒီနေရာမှာလဲအကျိုးစီးပွားခြင်းတူညီကြပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကမြန်မာစစ်တပ်ကိုလက်နက်တွေရောင်းချနေကြလေတော့အဲ့ဒီမှာအပြိုင်ဆိုင်ဖြစ်ကောင်းဖြစ်နိုင်ပါတယ်။တရုတ်ကတော့မြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားလဲအများအပြားရှိနေပြီးရုရှားကအခုအချိန်ထိသိပ်မရှိသေးပါဘူးနောက်မှရှိလာနိုင်ပါတယ်အဲ့ဒီမှလဲအပြိုင်ဖြစ်လာနိုင်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့ဒါဟာအရေးကြီးတဲ့ကိစ္စတရက်မဟုတ်သေးပါဘူ
းဆိုတော့လောလောဆယ်မှာအရေးကြီးသည့်တိုင်အောင်နောက်ရေးရှိအတွက်ပေါ့လေတကယ်လို့လိုအပ်လာရင် NUG အနေနဲ့ရုရှားနဲ့ပတ်သက်တဲ့မူဝါဒတရက်မဟာဗျူဟာတရက်စီးဆန်းရှိခြင်းပါလားဘယ်လိုမျိုးသဘောထားသင့်ပါလဲ
You know I think the NUG should not rule out any player and they should really try to engage with everybody
NUG အနေနဲ့ဘယ်သူကမှဖယ်မထားသင့်ပါဘူးလူတိုင်းနဲ့ရုရှားအပါအဝင်ဘက်ပေါင်းစုံနဲ့ထိတွေ့ဆက်ဆံနိုင်ဖို့ကြိုးပမ်းသင့်ပါတယ်လောလောဆယ်မှာခီးရောက်ချင်မှရောက်ပါလိမ့်မယ်။မြန်မာပြည်ရဲ့ရှေ့အခြေအနေကိုဘယ်သူမှအတိအကျပြောလို့မရနိုင်ပါဘူး။ပြဿနာဘလို့ပြေလည်မှုရလာနိုင်မလဲဆိုတာလည်းမတွက်နိုင်သေးပါဘူး။ဒါကြောင့်တကပောက်အားလုံးကိုဖွင့်ထားပြီးရှိသမျှတကားတွေကိုလည်းသွားခောက်တင်ပါတယ်။လူတိုင်းကိုချင့်ကပ်ရမယ်ဆိုတဲ့သဘောပါ။ရုရှားတန်တမန်တွေကိုချင့်ကပ်စကားပြောတင်ပါတယ်။ဘုံသဘောတူညီချက်တစုံတရာရနိုင်မလား။ယုံကြည်မှုရနိုင်မလားဆိုတာကြိုးပမ်းတင်ပါတယ်ဒါဟာအနောက်နိုင်ငံတွေကိုပြစ်ပယ်ဖို့ပြောတာမဟုတ်ပါဘူ
းနောက်ဆုံးမိကျင်တာကတော့အာဆီယံနဲ့ပတ်သက်တဲ့သဘောထားဘယ်လိုစီးတဲ့ဆွဲကစားဖြစ်ပါတယ်အာဆီယံဆိုတာကတနိုင်ငံနဲ့တနိုင်ငံချင်းအသွေးမတူကြတာများလေတော့အာဆီယံနဲ့ပတ်သက်တဲ့မဟာဗျူဟာချမှတ်တဲ့နေရာမှာတစ်ဖွဲ့လုံးကိုလွှမ်းခြုံပြီးတမျိုးတည်းချသင့်သလားတနိုင်ငံချင်းလိုက်ပြီးတော့ခွဲခြားချမှတ်သင့်တယ်လို့ထင်ပါလား
Yeah, well, as we all know, ASEAN makes decisions by consensus, and that means that basically the lowest common denominator is what ends up being the decision. So when there's disagreement, nothing happens. And I think that's why we've seen that there's been such a delay.
ASEAN ကဆုံးဖြတ်ချက်ကိုအများသဘောတူညီမှုနဲ့ချမှတ်ကြတာအလုံးသိကြပါတယ်။ဘုံသဘောတူညီမှုမရဘဲသဘောထားကွဲလွဲနေလို့ရှိရင်ဘာမှမလုပ်နိုင်ပါဘူး။ဒါကြောင့်လဲအထူးတန်ကိုစလဲခန့်ထားရေးကိစ္စမှာတိတ်ပြီးတော့ကြန့်ကြာနေတာပါအဲ့ဒီတန်ကိုစလဲမှာထိရောက်တဲ့လုံပိုင်ခွင့်မရှိတာမတည့်တဲ့နှစ်ဖက်ကိုအတူထိုင်ဆွေးနွေးစေဖို့စရာတွေဟာဒါကြောင့်မို့ခက်နေတာပါအာဆီယံနဲ့လက်တွဲလှုပ်ဆောင်ရေးဟာတိတ်ပြီးတော့အရေးပါပြီးတော့ NUG အနေနဲ့ဒါကိုပြစ်ပယ်လို့လည်းမရနိုင်ပါဘူးဒါကြောင့်ပူးပေါင်းလှုပ်ဆောင်မှုဘုံသဘောတူကြတဲ့ထွက်ပေါက်တစ်ခုရရှိနိုင်ဖို့အတွက်တော့အဖွဲ့ဝင်နိုင်ငံတိုင်းကိုစူးစမ်းချင့်ကပ်ရမှာပဲဖြစ်ပါတယ်ကျမသာဆိုရင်တော့စင်ကာပူနဲ့အင်ဒိုနီးရှားတို့ကိုပို့အလေးထားမှာဖြစ်ပါတယ်ပြီးတော့ထိုင်းနိုင်ငံလည်းပါတာပေါ့လေအာသူကအိနီးချင်းပါစင်ကာပူကတော့အာဆီယံကိုလည်းအလေးထားတယ်မြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားလည်းရှိတယ်ဆိုတော့အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နိုင်မယ်ထင်ပါတယ် အင်ဒိုနီးရှားဟာလည်းအာဆီယံထဲမှာအကြီးဆုံးနိုင်ငံလည်းဖြစ်တယ်ဒီမိုကရေစီနိုင်ငံလည်းဖြစ်ပြီးမြန်မာနိုင်ငံရေးကိုအနိကစောင့်ကြည့်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်ဒါကြောင့်ဒီစင်ကာပူနဲ့အင်ဒိုနီးရှားတို့ဟာမြန်မာနိုင်ငံအရေးမှာတနိုင်ငံချင်းအနေနဲ့ရောအာဆီယံတစ်ခုလုံးအနေနဲ့ရောအားတက်သရောဖြစ်လာအောင်ပါဆောင်ရွက်နိုင်မယ်လို့ထင်ပါတယ
်ဦးကျော်စန္ဒာရဲ့မြမအရေးတုံသက်ချက်အစီအစဉ်ပါရှင် VOA မြန်မာပိုင်းရဲ့ကြာတာပတိနေ့နနေခင်းအစီအစဉ်ကိုမြမစံတော်ချိန်နနေ6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုဆက်လက်တင်ဆက်မှာပါဒီတစ်ပတ်အတွက်COVID လူနာတွေမှာအသားဓာတ်ကိုအဓိကလိုအပ်တဲ့ဆိုပေမဲ့အသားဓာတ်တမျိုးတည်းကျွေးယုံနေမလုံလောက်ပဲတစ်နှစ်တာလိုအပ်တဲ့အာဟာရဓာတ်တွေစုံလင်မျှတအောင်တိုက်ကျွေးပေးဖို့လိုတဲ့အကြောင်းဒေါက်တာတန့်စောကတင်ဆက်ထားပါရှင
်ဖြာနာနေတဲ့အချိန်နဲ့နလန်ထားတဲ့အချိန်တွေမှာအဟာရဓာတ်လုံလုံလောက်လောက်ရရှိအောင်စားသောက်ပေးဖို့အလွန်ရေးကြည်တာပါအသားဓာတ်ဟာကိုဗစ်ကြောင့်နာမကျန်းဖြစ်တဲ့လူတွေမှာအရေးပါတဲ့အဟာရဓာတ်တစ်ခုဖြစ်ပြီးခြေလေးကြောင်းသားရှောင်တဲ့လူတွေအနေနဲ့ဒီချိန်မှာကြက်သားဓာတ်ပေါင်းမဟုတ်၅ခုစားသုံးပြီးအသားဓာတ်ကိုပြန်လည်ဖြည့်တင်ပေးလို့ရတယ်လို့အဟာရဆိုင်ရာအထူးပြုဆရာဝန်တစ်ဦးဖြစ်သူဒေါက်တာဆူမြတ်စင်ကပြောပါတယ်
အချို့လူနာတွေကသူတို့ဝက်သားမဲသားမစားရမျိုးရှိတယ်အချို့လူနာတွေဆိုရင်ခြေလေးကြောင်းသားရှောင်တာရှိရပါတော့ဒီလိုအချိန်မျိုးမှာဆိုရင်ဒီလူနာတွေမှာပြီးတော့ဟိုအသားဓာတ်ပြည့်မီအောင်စားဖို့ရအလိုခက်ခဲရမျိုးတွေ့ရတယ်ပေါ့နော်အဲအသားတစ်မျိုးတည်းဟိုဒီနှစ်ပတ်ဆက်တိုက်လောက်စားလို့ရလားဆိုတော့စားလို့ရတယ်ဥပမာကြက်သားပဲစားတဲ့လူနာဆိုလည်းနေတိုင်းကြက်သားကြီးပဲဟိုနှစ်ပတ်ဆက်တိုက်စားလဲဘာဘေးဥပမာမဖြစ်ဘူးပေါ့နော်ဒါပေမဲ့ဒီ30သားနေ15ကြက်သားဟိုပမာဏအောင်တော့မှီအောင်စားပေးရမယ်ပေါ့နော်ကြက်သားတစ်မျိုးတည်းဖြစ်နေလဲပဲဒီပမာဏအောင်မှီအောင်စားပေးရတယ်ဒါမှမဟုတ်ရင်တခြားငါးတစ်မျိုးတည်းစားတယ်ဆိုရင်လည်းငါးကိုပဲပမာဏမှီအောင်စားပေးဖြစ်တယ်ပေါ့နော
်ကိုဗစ်ဖြစ်နေတဲ့အချိန်မှာအသားဓာတ်ကိုလုံလောက်တဲ့ပမာဏရရှိအောင်မစားနိုင်ဘူးဆိုရင်အသားဓာတ်အဟာရရည်အနေနဲ့ပြန်လည်ဖြည့်တင်းပေးဖို့လိုတယ်လို့သိရပါတယ်ကျက်စပြုတ်ရည်ဟာအသားဓာတ်ကျော်ရတဲ့အဟာရရည်တစ်မျိုးဖြစ်ပေမဲ့ကျက်စပြုတ်ရည်တစ်မျိုးလေးကိုပဲအားပြုပြီးဆိုရင်လည်းတခြားလိုအပ်တဲ့အဟာရဓာတ်တွေများရှိရဖြစ်နေနိုင်တယ်လို့ဒေါက်တာဆူမြတ်တင်ကရှင်းပြပါရယ
်ဒီပမာဏကိုမှီအောင်မစားနိုင်ဘူးဆိုခုနကအကိုတို့ပြောရဲပေါ့ဒီဆရာတို့ပြောတဲ့ဒီအဟာရရည်ရဲ့အခန်းကဏ္ဍပါလာရယ်ပေါ့နော်အဟာရရည်မှာသူကလောလောဆယ်မှာနှစ်မျိုးနှစ်စားရှိရယ်ပထမတစ်ခုကအသားပြုတ်ရည်ပေါ့နော်ဒီကြက်ရိုးကြက်သားစိတ်ရိုးစသဖြင့်ဓာတ်ရည်ပြုတ်ထားတဲ့အသားပြုတ်ရည်နဲ့တစ်ဖက်ကကျတော့ commercial formula လို့ခေါ်ရယ်ပေါ့နော်ဒီဟိုအသင်းထုတ်ထားတဲ့ပေါင်ဓာတ်ရည်ဖြော်ပြီးတောက်တာမျိုးပေါ့နော်သူတို့နှစ်ခုမှာအသားဓာတ်ဘလို့กว่าแล้วสัวเสร็จไปเชิญปะไปบ่มั้ยเออตาพยุเองมาจ้ะรอตัวบาเบ้เลยสรแล้วตัวโหอะไมโนแอซิดลูกขอเลยป่ะเนาะดิโปรตีนป่ะโปรตีนธาตุดิปามั้ยพี่รอดิตะไรษันเนี่ยดิอะยีปยานี่ถั่วได้อซีป่ะเนาะดิอซีธาตุดิปาเลยอตู้สีมามาปาราบาเลยสรกสีธาตุป่ะเนาะคาร์โบไฮเดรตลูกขอเลยกสีธาตุတော့ลงว่าไม่ป่าวป่ะเออตะพักก็จริงจ้ะรอดิตาพยุเองดิอ่ะโหကယ်လိုရီအားဖြင့်နည်းတယ်ပေါ့ဆိုလဲတော့အင်အားဓာတ်အားဖြင့်နည်းတယ်အဲ့တော့လူနာကဟိုအသားဓာတ်ရပြီမဲ့လေအင်အားဓာတ်မရဘူးပေါ့နော်မရတော့ကြတော့အသားပြုတ်ရည်တွေပဲနေတိုင်းတိုက်နေမယ်ဆိုရင်တခြားကဘာမှမတိုက်ဘူးပေါ့နော်အသားပြုတ်ရည်ပဲတိုက်မယ်ဆိုလူနာကအသားဓာတ်ပြည့်ပြီမဲ့ကိုလေးချိန်ကတဖြည်းဖြည်းကျသွားမယ်ပေါ့နော်အဲ့တော့တစ်ဖက်ကဒီ commercial formula ပြန်ချိန်မယ်ဆိုရင်ကျတော့သူတို့ကဟိုကစီဓာတ်အစီဓာတ်အသားဓာတ်သုံးမျိုးလုံးပါအောင်လုပ်ထားတယ်ပေါ့နော်သုံးမျိုးလုံးပါအောင်လုပ်ထားတယ်ဆိုတော့ဟိုတကယ်လို့ထမင်းမစားနိုင်ဘူးမောနေတဲ့အချိန်မှာအသားလဲလူရဲဆိုရင်တော့ဒီလိုမျိုးဖြော်ရည်ဖြောတောက်လိုက်တာပို့ပြီးတော့မြန်လဲမြန်တယ်လူနာအတွက်လည်းဘာတမ်းမဖြစ်ဘူးပေါ့နော်တောက်လိုက်တာချက်ချင်းမျိုးလို့ရရဆိုရင်မမောတော့ဘူးပေါ့နော
်တနေ့တာလိုအပ်တဲ့အာဟာရဓာတ်တွေပါဝင်တဲ့အသင်းသုံးအာဟာရဖြော်ရည်တွေကိုတိုက်ကျွေးပေးလို့အဆင်မပြေတဲ့အခါဆံမြုပ်ကိုတနေ့တာလိုအပ်တဲ့အာဟာရဓာတ်တွေအားလုံးပါဝင်အောင်စီမံချက်ပြုတ်ပြီးတိုက်ကျွေးပေးလို့ရတယ်လို့ဒေါက်တာဆူမြတ်သတင်းကရှင်းပြပါတယ
်ဒါပေမဲ့တကယ်လို့ပေါ့ဒီ commercial formula တွေကိုဝယ်လို့အဆင်မပြေတဲ့ဒေတာတွေမှာရောက်နေတဲ့ဒါမဟုတ်ရင်လည်းဝယ်ဖို့ငွေချေအခက်ခဲရှိရဆိုဘာလုပ်လို့ရလဲဆိုတော့အိမ်လုံးဆံမြုပ်တွေကိုလုပ်လို့ရပါတယ်အိမ်လုံးဆံမြုပ်အပြစ်တွေမှာဆိုရင်သူကဟိုမြန်မာလူမျိုးတွေအများတော်အပြင်ဆံပြုတ်ပြုတ်ပြီဆိုရင်ဆံရဲရေးရတာပဲပါတယ်စားတောင်တချို့ကမထည့်အဲအဲ့လိုမလဲဒီကိုဗစ်လူနာတွေကိုကျွေးပြီဆိုရင်ဆံပြုတ်ပြုတ်ပြီဆိုရင်ပေါ့နော်ထမင်းဆိုရင်အနည်းဆုံး15ဆုံးကနေဆို20လောက်ထည့်တင်တယ်ပြအသားငါးလဲခုနပြောထားသလိုပဲ30သားလောက်ပေါ့နော်တကယ်လို့နှစ်ခါခွဲပြုတ်မယ်ဆိုငါးချက်သားစီထည့်တစ်ခါပြုတ်မယ်ဆို30သားလောက်တစ်ခါထည့်မယ်ပြီးရင်ဒီလူနာအတွက်ပေါ့နော်လိုအပ်တဲ့အမြင်တက်လေးရအောင်ဟင်းဟင်းရွက် 5ခက်လောက်5ခက်6ခက်လောက်ထည့်မယ်ပြီးရင်စားတို့စီတို့လည်းပုံမှန်ဟင်းချက်တလို့ထည့်ထည့်ပြီးွားအားလုံးတေချာပြုတ်ပြီးဘလန်ဒါနဲ့ချိန်လိုက်ပါအဲ့ဒါဆိုရင် तू ကလူနာအတွက်ဟိုအဆင်ပြေပြေပေါ့ဝါးစရာလည်းမလိုဘူးပစတဲ့ထည့်လိုက်တာနဲ့မျိုးချလို့ရတယ်ပေါ့နော်ကွန်ကြီးလို့ခေါ်တဲ့ဆံပြုတ်ပြစ်ကိုရပါတယ်အဲ့ဒါမျိုးကိုတနေ့ကို3-4ချိန်ကျွေးပေးမယ်ဆိုလည်းဖြစ်ပါတယ
်ကိုဗစ်လူနာတွေမှာအသားဓာတ်ကိုအဓိကလိုအပ်တယ်ဆိုပေမဲ့အသားဓာတ်တစ်မျိုးတည်းကျွေးရုံနဲ့မလုံလောက်ပဲတနေ့တာလိုအပ်တဲ့အဟာရဓာတ်တွေစုံလင်ပြတ်တာအောင်ဓာတ်ကျွေးပေးဖို့လိုတဲ့အကြောင်းတနေ့ပြပလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ်
ဒေါက်တာတန်းစောတင်ဆက်နေတဲ့လူဒုနဲ့ကျမကြီးအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆက်သွယ်မယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါရရှင်။အခုတော့ကိုရန်နိုင်တင်ဆက်နေတဲ့ဒီအားကစားသတင်းခဏကိုကြည့်ရှုနားဆင်ကြရအောင်ပါရှင်။
2022ကမ္ဘာဖလားခြေစစ်ပွဲတွေကိုပြီးခဲ့တဲ့တစ်ပတ်ကနေအခုဒီပတ်မှာကြားခဲ့ကြပါတယ်။ဒီတစ်ခါကမ္ဘာဖလားခြေစစ်ပွဲတွေမှာတော့ပေါ်တူဂီတိုက်စစ်မှုစီရောနယ်ဒိုနိုင်ငံကပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူအဖြစ်နဲ့စံချိန်တင်လိုက်ပါတယ်။ဥရောပဆုံးအုပ်စုအေကပေါ်တူဂီနဲ့အိုင်လန်ပွဲမှာရိုနောက်ဒို2ဂိုးသွင်းပြီးတော့နိုင်ငံကပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့တာပါ။ဒီပွဲမှာပေါ်တူဂီကအစောပိုင်းမှာပန်နယ်တီရခဲ့ပေမဲ့ရိုနောက်ဒိုကန္တာမဝင်ခဲ့ပဲဒုတိယပိုင်း88မိနစ်နဲ့တန်ရာရအချိန်မုန်း9မိနစ်ကြာမှရိုနောက်ဒိုဟာခေါင်းတိုက်ပြီး2ဂိုးသွင်းခဲ့လို့နောက်ဆုံးမှာပေါ်တူဂီက2ဂိုးတကိုးနဲ့နိုင်ပါတယ်။ဒါကြောင့်ရိုနောက်ဒိုဟာစုစုပေါင်း112ဂိုးနဲ့အီရန်တိုက်စစ်မှုအလီတာယီ109ဂိုးနဲ့တင်ထားတဲ့စံချိန်ကိုကျော်ပြီးတော့အမျိုးသားတွေဘက်မှနိုင်ငံကပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့ဂင်းနစ်စံချိန်ဝင်သွားခဲ့ပါတယ်ခင်ဗျာ။တခြားပွဲတွေမှာတော့ယူရို2020ဥရောပချန်ပီယံအီတလီအသင်းဟာဘူလ်ဂေးရီးယားနဲ့တကူးစီတည်းချပြီးတနင်္ဂနွေနေ့ကလည်းဆွစ်ဇာလန်နဲ့ပွဲမှာဂိုးမရှိတည်းချသွားခဲ့ပါတယ်။ဒါပြင်ကမ္ဘာချန်ပီယံပြင်သစ်အသင်းဟာလည်းတရက်နေ့ကဘော့စနီးယားကိုတကူးစီတည်းချပြီးတော့တနင်္ဂနွေနေ့ကယူကရိန်းနဲ့တကူးစီတည်းချသွားခဲ့ပါတယ်။ဂျာမနီကတော့လစ်ချန်စတိုင်းကို2ဂိုးဂိုးမရှိနဲ့နိုင်ပြီးအမေးနီးယားကို6ဂိုးဂိုးမရှိနဲ့နိုင်ပါတယ်။အင်္ဂလန်ကတော့ပြီးခဲ့တဲ့ကြာသပတေးနေ့ကဟန်ဂေရီကို၄ဂိုးဂိုးမရှိနဲ့နိုင်ခဲ့တယ်လို့တနင်္ဂနွေနေ့ကလည်းအင်္ဂွင်းမှာအန်ဒိုရာကို၄ဂိုးဂိုးမရှိနဲ့ထပ်နိုင်ပါတယ်။ဟန်ဂေရီနဲ့ပွဲမှာတော့အင်္ဂလန်အသင်းကကစားသမားတချို့ကိုဟန်ဂေရီပြိဿတွေကလူမျိုးရေးခွဲခြားတဲ့အနေနဲ့လောင်းပြောင်းသျော်ခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့အခုလိုလူမျိုးရေးခွဲခြားမှုတွေဟာရှက်ဖို့ကောင်းတယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့ဒီလိုအပြုအမူတွေဟာဘလို့မှလက်ခံနိုင်စရာမရှိပဲ FIFA အနေနဲ့ပြင်းပြင်းထန်ထန်အရေးယူဖို့ Twitter ကနေတောင်းဆိုလိုက်ပါတယ်။ဒီပေါ်မှာအင်္ဂလန်နီးပြ Gareth Southgate ကလည
်း you know they shouldn't have to be subjected to any form of racism
ကစားသမားတွေကိုဘယ်လိုပုံစံမျိုးနဲ့မှလူမျိုးရေးအရပြစ်မှတ်ထားတိုက်ခိုက်တာတွေမဖြစ်သင့်ပါဘူးပြည်သက်တွေထဲမှာလည်းအကုန်လုံးကလုတာမဟုတ်ဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်အင်္ဂွင်းမှာကစားတဲ့အခါတိုင်းအင်္ဂွင်းပြည်သက်အားလုံးကပြည်ထနာရှာတာမဟုတ်ဘူးဆိုတာကိုကျွန်တော်တို့သိပါတယ်ဒီညကျွန်တော်တို့နိုင်ငံတော်သချင်းတီဆိုချိန်မှာအတော်ကိုလေးလေးဆဆရှိကြပါတယ်ဒါကြောင့်ဟန်ဂေရီပြည်သက်အားလုံးဆိုပြီးဝေဖန်မယ်ဆိုရင်တော့တရားမှမဟုတ်ပါဘူးဟန်ဂေရီပြည်သက်အတော်များများကကောင်းကောင်းနေခဲ့ကြတာပါဒါပေမဲ့တချို့လူတွေကတော့ဒီကိစ္စအတွက်တာဝန်ယူရမှာဖြစ်ပြီးဗီဒီယိုမှတ်တမ်းတွေလည်းရှိတဲ့အတွက်အာနာဘိုင်းဒီအနေနဲ့ဒီကိစ္စကိုမှန်မှန်ကန်ကန်ကင်တွယ်ဖြေရှင်းလိမ့်မယ်လို့မျှော်လင့်ပါတယ
်တောင်အမေရိကဘက်မှာတော့နာမည်ကြီးဘရာဇီးလ်နဲ့အာဂျင်တီးနာတို့ရဲ့ပွဲကတော့ဖျက်လိုက်ရပါတယ်ပွဲစားပြီး5မိနစ်လောက်အကြာမှာအာဂျင်တီးနားကစားသမား4ယောက်ဟာဘရာဇီးလ်နိုင်ငံကကိုဗစ် -19 စီးကမ်းတွေကိုချိုးဖောက်တာကြောင့်ဆိုပြီးတော့ဘရာဇီးလ်ကျမ်းမာရေးအာဏာပိုင်တွေကကွင်းထဲကိုဝင်ပြီးကန့်ကွက်ခဲ့တဲ့အတွက်ပွဲကိုဆက်မကစားဘဲရပ်ပစ်လိုက်ရတာပါကွင်းထဲမှာအချင်းတွေကရုပ်ရုပ်သဲသဲနဲ့ရှုပ်ထွေးကုန်ပြီးတော့အာဂျင်တီးနားကစားသမားတွေကလည်းကွင်းထဲကနေထွက်လိုက်ကြပါတယ်ဘရာဇီးလ်နိုင်ငံရဲ့စီးကမ်းအရလွန်ခဲ့တဲ့14ရက်အတွင်းဗြိတိန်နိုင်ငံကိုခီးသွားထားမှုတဲ့သူတွေအနေနဲ့ဘရာဇီးလ်မှာကွာရန်တင်းဝင်ရမှာဖြစ်ပါတယ်ဒါပေမဲ့အာဂျင်တီးနားတက်မှာစပော့စ်ကလိုဆောဆိုရိုမဲရိုနဲ့ဗီလာကမာတီနက်စ်နဲ့ဘွန်ဒီယာတို့ပါလာခဲ့ပြီးသူတို့ဟာဘရာဇီးလ်နိုင်ငံတဲကိုဝင်တဲ့အချိန်မှာအချက်လက်တွေကိုမမှန်ကန်ကန်မဖြည့်ခဲ့ဘူးလို့ဘရာဇီးလ်ဘက်ကဆွဆွဲပါတယ်မက်ဆီကတော့ဘရာဇီးလ်အာဏာပိုင်တွေအနေနဲ့သူတို့ကွင်းထဲကိုစားရောက်တဲ့အချိန်မှာမလုပ်ဘဲဘောလုံးမွဲစပြီးမှဘာလို့လုပ်ရသလဲဆိုပြီးတော့ဝေဖန်လိုက်ပါတယ်တောင်အမေရိကဇုံဘက်ကခြေစစ်ပွဲတွေမှာတော့ဒီ COVID-19 စီးကမ်းချက်တွေကြောင့် အသင်းတွေတော်များများဟာလည်းအဓိကကစားသမားတွေမပါနိုင်ပဲဖြစ်ခဲ့ပါတယ်ခင်ဗျာ။ကမ္ဘာ့ဘလောက်ကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့စဉ်းစားရတဲ့ပတ်သက်ပြီးတော့ UEFA ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကတော့လက်မခံပဲဖယ်ချလိုက်ပါတယ်။ကမ္ဘာ့ဘလောက်ကိုပုံမှန်ကျင်းပနေကြတိုင်း၄နှစ်တစ်ကြိမ်မဟုတ်ပဲနှစ်နှစ်တစ်ကြိမ်ကျင်းပဖို့ Saudi Arabia ဘောလုံးဖွဲ့ချုပ်ကပြီးခဲ့တဲ့မေလကဒီဘကဘောလုံးဖွဲ့ချုပ်ရဲ့နှစ်ပတ်လည်ညီလာခံမှာတရားဝင်အဆိုတင်သွင်းခဲ့တာပါ။ဒါပေမဲ့အဲ့လိုကမ္ဘာ့ဘလောက်ကိုနှစ်နှစ်တစ်ကြိမ်ကျင်းပလိုက်ခြင်းအပြင်ဘယ်မှာရဲ့အနှစ်သာရတွေတန်ဖိုးတွေရောကြသွားစီမှာဖြစ်တယ်လို့ UEFA ဥက္ကဋ္ဌ Seferin ကပြောလိုက်ပါတယ်
။ More is not always better. Well, we think that the
အရေးအတွက်များတာကအမြဲတမ်းပိုကောင်းတာတော့မဟုတ်ပါဘူး။ကမ္ဘာ့ဘလောက်ရဲ့တကယ်အနှစ်သာရနဲ့တန်ဖိုးက၄နှစ်တစ်ကြိမ်ရှာရှာပါပါကျင်းပတာကြောက်ပါ။နှစ်နှစ်တစ်ကြိမ်ကျင်းပလိုက်ခြင်းအပြင်ပြိုင်ပွဲရဲ့အနှစ်သာရတွေတန်ဖိုးတွေကိုရောကြသွားစီမှာဖြစ်ပါတယ
်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီနေ့နေ့ကကျင်းပခဲ့တဲ့ဥရောပကလပ်သင်းများအထွေထွေညီလာခံမှာ UEFA ဥက္ကဋ္ဌကအဲ့လိုပြောခဲ့တာပါ။ဂေါ်ဖလာဘောလုံးပွဲတွေကို1930မှာစတင်ကျင်းပခဲ့ခြင်းကစပြီးတော့၄နှစ်ကြိမ်နဲ့ကျင်းပလာခဲ့တာဖြစ်ပြီးတော့ဥရောပဖလားနဲ့မြို့သမီးကမ္ဘာဖလားတွေကိုလည်း၄နှစ်ကြိမ်ကျင်းပနေတာဖြစ်ပါတယ်။ FIFA ရဲ့ကမ္ဘာလုံးဆိုင်ရာဘောလုံးဖွံ့ဖြိုးတိုးတက်ရေးအကြီးအကဲလည်းဖြစ်တဲ့ Arsenal နီးပြဟောင်း Wenger ကတော့ကမ္ဘာဖလားနဲ့ဥရောပဖလားဘောလုံးပွဲတွေကိုနှစ်နှစ်တစ်ကြိမ်ကျင်းပတာကိုမြင်တွေ့ကျင်တယ်ဆိုပြီးတော့ပြောထားပါတယ်။အခုလောလောဆယ်မှာတော့ FIFA ဟာကမ္ဘာဖလားတစ်ကြိမ်ကျင်းပတိုင်းဒေါ်လာ6ဘီလီယံနောက်အဲ့ကနေဝင်ငွေရရှိနေတာဖြစ်ပါတယ်ခင်ဗျာ။ဘရာဇီးလ်နိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာစနေနေ့ကခွဲစိတ်ကုသမှုလုပ်ခဲ့ရပါတယ်။အသက်80ရှိပြီဖြစ်တဲ့ပီလီဟာဆောက်ပေါ်လိုမြို့ကအယ်ဘတ်အိုင်းစတိုင်ဆေးရုံမှာပုံမှန်ဆေးစစ်ဖို့အတွက်တွားရကနေဆေးရုံတက်ဖို့လိုရာကြောင့်ဆေးရုံတက်ခဲ့ရတာဖြစ်ပြီးတော့စနေနေ့ကတော့ဦးမာတွေ့တဲ့အကျိတ်ကိုဖယ်ရှားဖို့ခွဲစိတ်မှုလုပ်ခဲ့ရတယ်လို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေတနင်္လာနေ့မှာပြောလိုက်ပါတယ်။ဒါမဲ့လည်းပီလီကတော့အခုခါမှသူနေပြန်ကောင်းလာနေပြီဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောကြားထားတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။
ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတာပါကြာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြမှာပါရှင
်အာဖဂန်နစ္စတန်နိုင်ငံမဇာ-ဇီ-ရှရက်နိုင်ငံတကာလေဆိပ်မှာအမေရိကန်အနေနဲ့အန်ဒီယာကျောမှာစိုးရိမ်ရတဲ့အာဖဂန်တွေလိုက်ပါလာတဲ့လေယာဉ်တွေပိတ်မိနေတဲ့အကြောင်းသတင်းတွေထွက်နေချိန်မှာပဲစစ်လုံကလေယာဉ်တွေကိုနိုင်ငံကထွက်ခွာဝင်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတာလီဘန်တွေကိုတောင်းဆိုလိုက်ပါတယ်။အခုချိန်ထိစစ်လုံကလေယာဉ်တွေကိုတာလီဘန်တွေကထွက်ခွာမပေးသေးပဲတချို့ခီးစရိမ်တွေမှလည်းထောက်ထားပြည့်စုံမပါဘူးဆိုပြီးပြောဆိုနေတဲ့အကြောင်းဂျာမနီနိုင်ငံရန်စတိုင်လီတက်စကန်မှာဂျာမန်နိုင်ငံခြားရေးဝန်ကြီးဟီကိုမက်စ်နဲ့ပေါ်တူနီကပူတွေ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးပလင်ကင်ကပြောဆိုလိုက်တာပါစင်လုံကလီယင်းနေထွက်ခွာခွင့်ရအောင်အမေရိကန်ကဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေရဲ့ယာယီဆွေးရောက်ဖွဲ့ထဲမှာအမျိုးသမီးတွေမပါတဲ့အတွက်အလေးနဲ့စိတ်ပစ်တဲ့အကြောင်းကုလသမဂ္ဂအမျိုးသမီးရေးအေဂျင်စီကပြောဆိုလိုက်ပါတယ်ဆွေးရောက်ဖွဲ့ထဲမှာအမျိုးသမီးမပါတာကိုနိုင်ငံတကာအသံဝင်ကလည်းလက်ခံမှာမဟုတ်တဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအမျိုးသမီးရေးရာလက်ထောက်ကူစလဲအလစ်ဆန်ဒေးဗစ်ဒီယန်ကပေါ်တူနီကပူးမြူတော်ကနေဗီဒီယိုနဲ့သတင်းစာရှင်းလင်းရမှာပြောဆိုသွားတာပါပြည်သူနိုင်ငံမှာ2015ခုနှစ်တုန်းကအကြမ်းဖက်ဝါဒီတွေရဲ့တက်ခတ်မှုတွေနဲ့ဆက်နွယ်ပြီးလူပေါင်း20ကိုပါရီမြို့မှာပေါ်တူနီကစတင်ကြမ်းနာဆစ်ဆီးပြီးတရားခွင်လုပ်ငန်းတွေကုလလောက်ကြာမယ်လို့လည်းခန့်မှန်းထားပါတယ်ဒီထဲက6ယောက်ကူလိုမျက်ကွယ်မှာတရားစီရင်မှာဖြစ်ပြီး9ယောက်ကလည်းအိရွတ်နဲ့စီးရွတ်နိုင်ငံတွေမှာတည်ဆုံကုန်ကြပြီလို့သတင်းတွေကဖော်ပြနေကြပါတယ်မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာလာပြီးခုခံစစ်ဆင်နွှဲဖို့ NUG မြို့သားညီညွတ်ရေးဆွေးနွေးပွဲကတိုက်တွန်းလိုက်တဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးထူးခြားဆဲဟောင်းနေပါဝင်နိုင်ငံတကာအသံဝင်ကစိုးရိမ်နေပါတယ်ခုခံစစ်ဆင်နွှဲဖို့ကြီးညာလိုက်တဲ့အပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဆင်အာနာသိမ့်ပြီးနောက်ပိုင်း9လလောက်အတွင်းအကြမ်းဖက်နှိမ်နှင်းမှုတွေပေါ်နိုင်ငံတကာကတုံ့ပြန်မှုပြက်ွက်နေတဲ့အပေါ် NUG နဲ့လူလူကြားစိတ်ပြက်လက်ပြက်ဖြစ်နေတဲ့အခြေအနေကိုလည်းနားလည်သဘောပေါက်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာထူးချံပေးကောင်စီ SCCM ကပုံနှုတ်နဲ့ထုတ်ပြန်ခြင်းမှာပြောဆိုလိုက်တာပါထူးချံပေးကောင်စီအဖွဲ့ဝင်တူဖြစ်တဲ့ခရစ်စီတိုတီကတော့အချမ်းဖက်လို့ရမြန်မာပြည်သူတွေဘေးဒုက္ခကြုံနေရတဲ့အကြောင်းရင်းဖြစ်ပြီးအပြည့်မဟုတ်တဲ့အကြောင်းလဲပြောဆိုသွားပါတယ်ခင်ဗျာ
ကိုအောင်လင်းဦးပါရှင်တရင်အချင်းချုပ်ကိုပြောပြသွားတာပါကျမတို့ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိ Washington DC ကနေတင်ဆက်ခဲ့တာပါညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့ရေဒီယိုရုပ်သံရဲ့အစီအစဉ်ထုတ်လွှင့်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုညံဝင်းအောင်တို့ဖြစ်ပါတယ်အသံဖန်းအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ဇူပဲပါရှင်ကျမကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you.